Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဇွန်လ19ရက်အင်္ဂါနေ့ညပိုင်းဗီဒီယိုစီစဉ်နေလို့မိခင်ပြာစုမျိုးဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းတူမီတာ24.53 32.52တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညတက်စီစဉ်တွေကိုတာဝန်တင်ဆက်ပေးတော့မှာပါ
ကျွန်မသင်္ကေတထိုက်ပါရှင်အမေရိကန်ပြည်ထောင်စုနယ်စပ်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူမိဘတွေနဲ့ကလေးတွေကိုခွဲခြားထိမ့်သိမ့်တဲ့သမ္မတထရန့်အစိုးရရဲ့မူဝါဒအပေါ်မှာဝေဖန်မှုတွေပြင်းထန်လာပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားသဘောတူညီချက်တွေအကောင့်ထဲဖော်နိုင်ဖို့မျှော်လင့်တယ်လို့တရုတ်သမ္မတကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ကုလသမဂ္ဂတွေးမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်အနေနဲ့မြန်မာနိုင်ငံတွင်းကနိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ရေးပါဝင်စစ်ဖြစ်ပွားနေစေလူခွင့်အခြေအနေတွေနဲ့ပတ်သက်လို့ကုလဘက်ကနေပြီးတော့ပေါင်းကူတရားအတွင်နဲ့ညှိနှိုင်းဖြေရှင်းအပြေရှားသွားမယ်ဆိုတဲ့အကြောင်းကို
ကျွန်တော်ဆင်တန်တမာအနေနဲ့ဒီမှာပြောတာပထမဆုံးသူကျင်လာတာဒီအနေနဲ့အကုန်လုံးလေးတာလုံးပဲရှိသေးတယ်တဲ့နော်အဲ့တော့သူအဓိကတာဝန်ကတော့ပြောလို့မြင်လဲဆိုရတာကျတော့ပေါင်းကူတရားပေါ့ which ပေါ့လေ
အနေနဲ့ပြောရရင်မြန်မာနိုင်ငံရေးတုံးသက်သူဒေါက်တာခင်စောဦးရဲ့ပြောကြားချက်ကိုပြခင်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါပြင်အနှစ်40ကျော်အတွင်းမှာအဆိုးအဆုံရေကြီးရေချမ်းမှုရေတိုက်စားမှုတံကိုခံနေရတဲ့မွန်ပြည်နယ်ကရေပီးနောက်ဆုံးရအခြေအနေထိုင်းကမ္ဘောဒီးယားနယ်စပ်နာကငါဖန်ပိုက်ဆက်ရုံမှာမြန်မာလူသားတွေရဲ့လုံအားကလစာထိုင်းဥပဒေနဲ့အညီရနိုင်ရေးတောင်းခံနေတဲ့အခြေအနေတွေပါဝင်ပါကစ္စတန်နိုင်ငံကရာချီမြို့ကြီးမှာစူညံမှုတွေဆိုးရွားလာတဲ့တဲ့စရတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တကြီးထိုင်းနဲ့ကိုအောင်တို့ကကြီးညာပေးတော့ပါမယ်ရှင်
။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းနေဆက်မှာလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကမိဘတွေနဲ့ခွဲပြီးထိမ့်သိမ်းထားတဲ့ကလေးငယ်တွေရဲ့မိဘတွေနဲ့ပြန်တွေ့ရဖို့ငိုရတောင်းပန်နေကြတဲ့အတန်ဖိုင်တစ်ခုမနေ့တနင်္လာနေ့ကထွက်ပေါ်လာပြီးနောက်မှာတော့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုအပေါ်လုံးဝသိဉင်းမခံတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့မူဝါဒသစ်နဲ့အစိုးရအပေါ်မှာဝေဖန်မှုတွေပိုပြီးတော့ပြင်းထန်လာပါတယ်။စုံစမ်းဖော်ထုတ်သတင်းရေးသားတင်ပြတဲ့ ProPublica ကနေ10မိနစ်ကြာအတန်ဖိုင်ကိုလွှင့်တင်ခဲ့တာပါ။ဘယ်သူမှမသိရတဲ့ဖွင့်ချသူတဦးကအဲ့ဒီအတန်ဖိုင်ကိုပြည်သူအခွင့်အရေးဆိုင်ရာရှင်းနေတဦးထံပေးအပ်ခဲ့တာဖြစ်ပြီးအဲ့ဒီရှင်းနေထံကနေတစ်ဆင့်ရရှိခဲ့တာလို့ ProPublica ကပြောဆိုပါတယ
် No llores Vas a llegar con mira ella te va a explicar y te va a ayudar
အတန်ဖိုင်ထဲကစူးစူးညံ့ညံ့အတန်တွေချာမှကြားရတဲ့ကလေးငယ်ကတော့အယ်ဆာဗေရိုနိုင်ငံကအသက်6နှစ်အရွယ်မိန်းကလေးငယ်ဖြစ်ပြီးထိမ့်သိမ်းရေးစခန်းကအတော်ဖြစ်သူကိုလာခေါ်ဖို့ပြောပေးရင်အနာပိုင်တွေကိုစပိန်စကားနဲ့တောင်းတောင်းပန်ပန်ပြောကြနေတဲ့အတန်ဖြစ်တယ်လို့ ProPublica ကပြောဆိုထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာမိဘတွေထံကနေကလေးငယ်တွေကိုခွဲပြီးခေါ်ယူတဲ့အစိုးရရဲ့မူဝါဒအပေါ်မှာတော့မနေ့တနင်္လာနေ့တုန်းကသမ္မတဒေါ်နယ်ထရန့်ကကာကွယ်ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာရွှေပြောင်းအခြေချသူတွေရဲ့စခန်းတစ်ခုဒုက္ခသည်တွေကိုလက်ခံရာဌာနတစ်ခုဖြစ်လာမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောတာပါအမေရိကန်သမ္မတအင်ပီရိုမှာကျင့်ပါတဲ့အမျိုးသားအကသဆိုင်ရာကောင်စီအစည်းအဝေးမှာလည်းသမ္မတထရန့်ကဥရောပမှာကျုံ့တွေ့ဖြစ်ပျက်နေတာတွေကိုသတိပေးပြောဆိုပြီးသူ့လက်ထက်မှာဒီလိုအဖြစ်မျိုးအမေရိကမှာအဖြစ်မခံဘူးလို့ပြောဆိုခဲ့ပါတယ်အေဗီလာလယ်ပိုင်းကနေမေလကုန်ပိုင်းအတွင်းကလေးငယ်2000နီးပါးကိုထိမ့်သိမ်းရေးစခန်းတွေဒါမှမဟုတ်လဲဆောက်ရှောက်ရေးစင်တာတွေကိုပို့ဆောင်ခဲ့တယ်လို့လည်းအစိုးရအရာရှိတွေကပြောဆိုထားပါတယ်ရှင်
။အမေရိကန်နဲ့တောင်ကိုရီးယားအရာရှိတွေဟာလာမယ့်ဩဂုတ်လမှာပူရဲစီအလေးချင်းမဲ့အစီအစဉ်ကိုဖျက်သိမ်းဖို့သဘောတူညီလိုက်ကြပါတယ်။အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရဒန်နာဝိုက်ကဒရင်လာနီကဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုပြောကြားလိုက်တာပါ။ဒါ့အပြင်လည်းပစိဖိတ်ဒေသတွင်တခြားနိုင်ငံတွေနဲ့အတူပူရဲစီအလေးချင်းမှုတွေဆက်လုပ်သွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့ဆေးလုရှာမှုတွေကိုဆုံးသက်မှာဖြစ်ကြောင်းကတိပေးပြောကြားထားတာပါစင်ကာပူမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းစည်ရေးသဘောတူညီချက်ပေါ်အကောင့်တွေဖော်ဖို့ဆွေးနွေးကြချိန်မှာပဲအခုလိုဆေးလုရှာမှုတွေကိုဆုံးသက်ဖို့ဟာသူ့အကြံစီဖြစ်တယ်လို့ထရမ့်ကထွီတာမှာတင်းငွေနေ့ကရေးသားခဲ့ပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးဆောင်ရွက်နေတဲ့အချိန်ထဲမှာနိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှော့ချစေလိုပြီးအမေရိကန်ဘက်ကလည်းနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေမပြုလုပ်ခင်မှာနျူကလ িয়ার အစီအစဉ်တွေလုံးဝဖျက်သိမ်းရမယ်ဆိုပြီးအပြန်အလှန်ပြောကြားထားတာနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်ရမှာဒီစည်ရေးလေးကျင့်မှုတွေအဆုံးသတ်ထရမ့်ရဲ့ဆုံးဖြတ်ချက်ဟာအထောက်အကူဖြစ်လာမှာပါလွန်ခဲ့တဲ့နှစ်တုန်းကတော့ Alchi Freedom Guardian Satya Jasi Lichin Yama American Tepowin Town Kona Tong Ayane, Tangoria Tepowin Adanjo Pawinge the Lu, Australia, Britain, Canadane, Columbia, Nangangat Tepowin Le Pawingewarikmia.
Now Korea and American are big at Drimba Sinkapuma, take this Swinabuma Yashi Tare, the Portu Nichetrigo, a gum tape, Ponhambo, Mulinet Jow, Diotam Raya Piosu Jago, Diot Nangan by CCTV got Popiavare. เดียวกูลาเดเมียวกูเรียกางซองกินจงอุงกูจูซูเกเดเดียวตำราชีกาอะคูลูมัดเช็บปีเปียวสุราบาเมียวกูเรียกางซองกินจงอุงเนอเมริกันตำราโดเนทรานุเยเทคดีสุนุปวยมาโรกูเรียจูซวยมาลงวานิวเคลียร์กินสิ่งยี่อึดอุดีสาวยาโพดบอดูเกจาปีอเมริกันเบกกะเปลี่ยนหลังอาเปลี่ยนลงจงยี่สัญญาตบอดูเกบาร์เร ดาเปียนเหมียวกูเรียโกเซซูโดธาถั่วเสดอเมริกันเนี่ยตองกูเรียรุเยปูเรสิยีลิจิมูดิโกเลไซงานเคบาร์เรดีไทตี้ซุนนูปวยกะกูเรียจุนซวยนิวเคลียร์เยโกနိုင်ငံရေးနေနဲ့ဖြည့်ရှင်းနိုင်ရဲ့အတွက်အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားတို့အနေနဲ့ထိပ်သီးဆွေးနွေးပွဲရလဒ်တွေကိုအကောင့်ထဲပို့နိုင်ဖို့မျှော်လင့်ကြောင်းတရုတ်သမ္မတကပြောပါရ เนี่ยจากคีเซ่ဖြစ်ဒီကနေ့တရုတ်နိုင်ငံမြို့တော်ဘေကျင်းကိုရောက်လာတဲ့မြောက်ကိုရီးယားကောင်းဆောင်ခင်ချုံအုံးကိုတရုတ်သမ္မတရှီကကြိုဆိုခဲ့ပါတယ်မြို့တော်ဘေကျင်းကပြည်သူခမဆောင်ကြီးမှာမြောက်ကိုရီးယားကောင်းဆောင်ကိုတရုတ်သမ္မတကကြိုဆိုခဲ့တာကိုလည်း CCTV မှာပြသပါတယ်ဒီကနေ့အစောပိုင်းမှာပဲမြောက်ကိုရီးယားကောင်းဆောင်ရဲ့ခီးစဉ်တွေမှာသူ့မပြန်မချင်းသတင်းမထုတ်ခဲ့ပါဘူးရှင်
တရုတ်ကွန်ပျူစီတွေအပေါ်မှာအမေရိကန်ဘက်ကနောက်ထပ်အခွန်တိုးကောက်တာတွေဆက်လုပ်လာမယ်ဆိုရင်တော့တင့်တော်တယ်လို့တံပြန်ဆောင်ရွက်မယ်လို့တရုတ်ကပြောပါတယ်ဒေါ်လာဘီလီယံ250တန်ဖိုးရှိတဲ့ကွန်ပျူစီတွေအပေါ်အခွန်ဆေးရာခိုင်နှုန်းစီချက်ဖို့အတွက်စည်ရင်းပြုစုဖို့ကုန်သွယ်ရေးကိုယ်စားလှယ်ကိုညွှန်ကြားထားကြောင်းမနေ့တင်လာလေးကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့တာပါအမေရိကန် ရက်ကိုတုံ့ပြန်တဲ့အနေနဲ့အခုလိုလှုပ်တာလို့လဲအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်ထရမ့်ရဲ့အခုနောက်ဆုံးဆောင်ရွက်မှုအားဆိုရင်တရုတ်နဲ့အမေရိကန်ကြားအပြန်အလှန်ဆွေးနွေးမှုတွေအတွင်းရရှိခဲ့တဲ့သဘောတူညီချက်ကနေတွေ့ဖက်သွားစေပြီးဖိအားအလွန်ကျွံပေးချင်းချောက်အချက်ကန်တဲ့ကိစ္စတည်းမပေါ်ဘူးလို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့မှာကြေညာချက်ဝေဖန်ထားပါတယ်အမေရိကန်နဲ့တရုတ်အစိုးရတို့ကြားအခုနောက်ဆုံးအပြန်အလှန်ထိုးနှက်မှုတွေကြောင့်အာရှစတော့အညွန့်ကိန်းမှာတော့ဒီကနေ့တရုတ်ရဲ့ဈေးကျဆင်းခဲ့ပါတယ်။ရှန်ဟိုင်းအညွန့်ကိန်းက 3.8 ရာခိုင်နှုန်းထိကျဆင်းပြီးဟောင်ကောင်ဟန်ဆန်းအညွန့်ကိန်းက 2.8 ရာခိုင်နှုန်းကျဆင်းပါတယ်။တိုကျိုဆိုးမနီလာနဲ့ထိုင်ပေတို့မှာလည်း1ရာခိုင်နှုန်းကျော်ကျပါတယ်။ဥရောပဒလားမနဲ့ဆော်ပိုင်းအယောင်ဝယ်တွေလည်းကျဆင်းခဲ့ပါတယ်ခင်ဗျာ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.33 ညနဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 15.95 တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မင်းနိုင်ငံတဲကသဘုံတို့ထင်းချုပ်ရာဟော်ဒေတာမျိုးကလေးစိတ်ကိုဆော်ဒီအာရေဗျာထောက်ပံ့ထားတဲ့အစိုးရတပ်တွေကဒီကနေ့အင်ကာနေမှာအပြင်းအထန်တိုက်ခိုက်ပါတယ်။ဒီကနေ့ထိုးစစ်မှာတော့လေးစိတ်အဆောင်အုံတဲကဟူတီသဘုံတို့ရဲ့စခန်းတွေအပေါ်လေးချောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်မှုတွေလည်းပါတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဟော်ဒေတာမျိုးကိုနှစ်နှစ်ကြာထင်းချုပ်လာတဲ့သဘုံတွေကိုမောင်းထုတ်နိုင်ရေးအတွက်အီရန်ထောက်ပံ့ထားတဲ့ဟူသီသဘုံတွေကိုပြီးခဲ့တဲ့သတင်းပတ်ကဆက်လို့ဆော်ဒီအာရေဗျဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေးချောင်းကနေရောဒုံးချီရင်းနဲ့ပါတိုက်ခိုက်ခဲ့တာပါ။ဟော်ဒေတာမျိုးကစိတ်ကန်းကတော့ယီမန်နိုင်ငံရဲ့အရေးပါတဲ့စီးပွားရေးအသက်သွေးကြောဖြစ်ပါတယ်။ယီမန်နိုင်ငံအတွက်လိုအပ်တဲ့စားနပ်ရိက္ခာရဲ့80ရာခိုင်နှုန်းကိုအဲ့ဒီစိတ်ကန်းကနေတင်သွင်းနေတာပါ။ဒေတာရင်းကနေဟူသီသဘုံတွေကိုအင်အားသုံးတိုက်ထုတ်လိုက်ရင်ဟူသီသဘုံတွေကစိတ်ကန်းကိုဖောက်ခွဲသွားနိုင်တဲ့အပေါ်မှာလဲဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကစိုးရိမ်တဲ့အကြောင်းပြောဆိုထားပါတယ်။ဒီစိတ်ကန်းကနေဟူတီသဘုံတွေကဒုံးကျည်တွေခိုးသွင်းပြီးဆော်ဒီအာရေဗျာပိုင်နယ်ထဲကိုပစ်ခတ်ခဲ့တာလို့လဲဆော်ဒီဘက်ကဆွတ်ဆွဲထားပါတယ်ရှင်
။ထိုင်းနိုင်ငံမှာ2009ခုနှစ်နောက်ပိုင်းပထမဆုံးသေတံစီရင်ခဲ့တာနဲ့ပတ်သက်လို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကပြစ်တင်ဝေဖန်လိုက်ပါတယ်။ဘန်ကောက်မြို့တော်အပြင်ဘက်ကအချင်းတော်တစ်ခုမှအသက်26နှစ်အရွယ် ထရာဆက်လွန်ဂီကိုတင်းလာနေကစီးထုတ်ပြီးတော့တည်တန်းစီရင်ခဲ့တယ်လို့အချင်းထောင်ဦးစီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။သူဟာ2012ခုနှစ်ကမိုဘိုင်းဖုန်းကိုလိုချင်တဲ့အတွက်ဖုန်းပိုင်ရှင်အသက်18နှစ်အရွယ်ယောက်ျားလေးတဦးကိုတပ်ဖြတ်ခဲ့ပါတယ်။တင်းလာနေကတည်တန်းစီရင်ခဲ့တာဟာဥပဒေချိုးဖောက်သူတွေကြီးလေးတဲ့ရာဇဝတ်ပြစ်မှုကျူးလွန်ခြင်းတွေကိုပြင်းပြင်းထန်ထန်သတိပေးလိုက်တာဖြစ်တယ်လို့အချင်းဦးစီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံဆိုင်ရာ AIM အဖွဲ့ပြောခွင့်ရကက်သရင်းဂါဆင်ကတော့ဒီလိုတည်တံစီရင်တာဟာအသက်ရှင်သန်ရမယ့်အခွင့်အရေးပေါ်ကြောင်းမဲ့ဖွယ်ရာလူခွေချိုးဖောက်မှုကြီးဖြစ်တယ်လို့ဒီကနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုသွားတယ်။အခုဖြစ်ပျက်ဟာတည်တံစီရင်မှုကိုအဆုံးသတ်မဲ့ထိုင်းနိုင်ငံရဲ့တန်ဋိထံချမှတ်ထားမှုကနေတွေးဖီသွားတာအပြင်ဒီတည်တံနဲ့ပတ်သက်လို့နိုင်ငံတကာရဲ့ရည်တည်မှုကနေလမ်းကြောင်းလွဲသွားတာဖြစ်ကြောင်းလည်းပြောပါတယ်။ထိုင်းနိုင်ငံဟာတည်တံစီရင်ချက်ကိုပယ်ဖျက်ထားတဲ့နိုင်ငံဖြစ်ပြီးလာမယ့်2019ခုနှစ်ရောက်ရင်ဒီတည်တံစီရင်မှုပယ်ဖျက်ထားတာ10နှစ်ပြည့်မြောက်မဲ့အထိမ့်မဲ့အဖြစ်မှတ်တမ်းတင်ဖို့နီးကပ်နေချိန်မှာပဲတည်တံကိုအခုလိုပြန်ကျင့်သုံးတာဖြစ်တယ်လို့ဂါဆင်ကပြောပါရယ်ထိုင်းနိုင်ငံမှာအမျိုးသမီး64ဦးအပါအဝင်အချင်းသား900ကျော်ဟာတည်တံစီရင်ချက်ကိုဆောင်ဆိုင်နေရတာဖြစ်ပြီးထရာဆက်ခါစေထုတ်စီတည်တံစီရင်ခံရတဲ့9ဦးမြောက်ဖြစ်ပါတယ်ထိုင်းနိုင်ငံမှာ2003ခုနှစ်မတိုင်ခင်တုန်းကတော့တနက်ပြည့်အဖွဲ့နဲ့တည်တံစီရင်တာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာတလွှမ်းမှာပြီးခဲ့တဲ့နှစ်အတွင်းစစ်ပွဲတွေအကြမ်းဖက်မှုတွေဖိနှိပ်မှုတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူ 68.5 သန်းအထိစံချိန်တင်ရောက်ရှိခဲ့ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပါရတယ်။2016ခုနှစ်ကလူဦးရေအရေးအတွက်နဲ့နှိုင်းယှဉ်ရင်တော့2019ခုနှစ်မှာ3သန်းနီးပါးတိုးလာတာဖြစ်တယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဂျီနီဗာမှာသတင်းထောက်တွေကိုပြောပါရတယ်။ပရိပခါတွေကကာလရှည်ကြာဆက်လက်ဖြစ်ပွားနေတာနဲ့ဒီပရိပခါတွေကိုပြည်လဲအောင်မဖြစ်ရှင်းနိုင်တာတွေကြောင့်အရက်သားတွေအပေါ်ဖိအားတွေဖြစ်စေပြီးပြီးခဲ့တဲ့နှစ်အတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူ16တန်းအသစ်ထွက်ပေါ်လာခဲ့တာလို့လည်းပြောဆိုခဲ့ပါတယ်
ရုရှားနိုင်ငံမှာကျင်းပနေတဲ့ FIFA ကပ်ဘာဖလားဘောလုံးပြိုင်ပွဲကျင်းပဖို့ပြင်ဆင်ကုန်ကြစည်ဟာဒေါ်လာ15ဘီလီယံရှိတာကြောင့်ဒါဟာအကုန်ကျအများဆုံးအားကစားပြိုင်ပွဲဖြစ်လာပါတယ်။ဒီအားကစားပြိုင်ပွဲကျင်းပရာအားကစားကွင်း12ခုနဲ့အဟောင်းတွေကိုပြန်လည်မောမန်ကုန်ကြစည်ဟာ3ဘီလီယံပမာဏရှိပြီးကာလန်မီယထားလန်ဒင်နဲ့လေးစိတ်သစ်စာရာတွေကိုဆောက်လုပ်ရတာကြောင့် 10 ဘီလီယံကုန်ကျခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကစစ်ရေးဆိုင်ရာကာကွယ်ရေးတပ်ဖွဲ့6ခုမြောက်အနေနဲ့အကာသတ်တပ်ဖွဲ့စည်းဖို့ကာကွယ်ရေးဌာနကိုညွှန်ကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုကာကွယ်တဲ့အခါမှာအကာသတ်တွင်ရှိနေုံနဲ့မလုံလောက်ပဲအကာသတ်တွင်အမေရိကန်တွေအနေနဲ့စိုးမိုးရမယ်လို့အမေရိကန်အကာသတ်ကောင်စီကိုပြောကြားခဲ့ပါတယ်။ဒီစီစဉ်ဟာကြီးမားပြီးလေတပ်အပြင်အကာသတ်တပ်လည်းရှိရမှာဖြစ်ပါတယ်။တီးခြားတပ်ဖွဲ့ဖြစ်ပေမဲ့လည်းကာကွယ်ရေးအတွက်ညီလူညီမျှဆောင်ရွက်ရမှာဖြစ်ကြောင်းသူကပြောပါတယ်။အဲ့ဒီနောက်တော့ပူရဲစေဦးစီးချုပ်များအကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကိုဒီစီစဉ်အကောင့်ထဲပေါ်ဖို့ညွှန်ကြားခဲ့ပါတယ်။ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဒါနာဝှိုက်ကသမ္မတရဲ့အခုညွှန်ကြားချက်ကိုသိရှိပြီးလေတက်ကြီးတက်မရင်းတက်ရေတက်ခုတ်ခဲမှုအဖွဲ့တွေကမူဝါဒပိုင်းဆိုင်ရာကြီးကြပ်ရေးအဖွဲ့အနေနဲ့ဒီအစီအစဉ်ကိုအကောင့်ထဲပေါ်မှာဖြစ်ပါတယ်။
The Voice of America VOA မတင်ငင်ထိုင်တဲ့ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီမြန်မာနိုင်ငံတွင်းကနိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ရေးပါဝင်ဆစ်ဖြစ်နေစေလူခွင့်အခြေအနေတွေနဲ့ပတ်သက်လို့ကုလဘက်ကဖြေရှင်းသွားဖို့ရှိတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်ကုလသမဂ္ဂတွင်မူချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်းရွှန်နာဘာဂနာအနေနဲ့မြန်မာနိုင်ငံတွင်ကနိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်ရဲ့အရေးအပါအဝင်စစ်ဖြစ်ပွားနေစေကချင်ရှမ်းနဲ့နိုင်ငံရေးစိန်ခေါ်မှုအကျပ်တဲတွေလူခွင့်အခြေအနေတွေနဲ့ပတ်သက်လို့ကုလဘက်ကနေပြီးတော့ပေါင်ကူတတာအသွင်နဲ့ညှိနှိုင်းဖြေရှင်းအဖြေရှာသွားဖို့ရှိတဲ့အကြောင်းနဲ့နေပြည်တော်မှာခြေစိုက်ရုံးခန်းဖွင့်လှစ်သွားပြီးတော့မြန်မာအရေးထဲထဲဝဝအနီးကပ်စောင့်ကြည့်လေ့လာဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံရဲ့အကဲခဲပုဂ္ဂိုလ်တချို့နဲ့တီးတန့်တွေးဆုံစင်မှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့ပထမဆုံးမြန်မာပြည်ခီးစဉ်အတွင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်ငြိမ်းချမ်းရေးဘာသာရေးလူမှုရေးနိုင်ငံရေးသက်ဆိုင်ရာအဖွဲ့ကြီးအသီးသီးကပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုလေ့လာကဲကဲခဲ့ကြပါတယ်။အထူးကြံပေးပုဂ္ဂိုလ်အနေနဲ့အရသာဆွေရလက်ထက်စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေအသွင်ကူးပြောင်းကာစမြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ပြောင်းလဲမှုမှာပူးပေါင်းပါဝင်ဆောင်ရွက်သွားဖို့ရှိတဲ့အတွက်နိုင်ငံရေးကိစ္စတွေရဲ့သုံးသပ်ချက်ကိုလည်းတလေးတစားနားထောင်ဆွေးနွေးသွားခဲ့တယ်လို့ကိုရိုင်းတွေ့ဆုံခဲ့တဲ့ဒေါက်တာခင်စောဝင်းကပြောပါတယ်။မဆုမုံကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒေါက်တာခင်စောဝင်းကအခုလိုစပြီးတော့ပြောပါတယ်။
ကျွန်မစံတန်တမာအနေနဲ့ကျွန်မပြောတာပထမဆုံးသူကျင်တာလားညီမသူအနေနဲ့အကုန်လုံးလေးတာလုံးပဲရှိသေးတယ်တဲ့နော်အဲ့သူအဓိကတာဝန်ကတော့ဘယ်လိုမြင်လဲဆိုတဲ့အခါကျတော့တောင်ဖုတ္တရာပေါ့ bridge ပေါ့လေအနေနဲ့သူ့အနေနဲ့တောင်ရဲ့ပုံစံမြင်ပါတယ်ဆိုတော့အခုပထမဆုံးအခါကတော့သူကတော့ကျော်လေးကိုသူ့အနေနဲ့ကျေကျေနပ်ပြီးတွေ့နေပါတယ
်အဓိကဒီဆရာဒေါက်တာခင်စောဝင်းတို့နဲ့တွေ့ဆုံပြီးတော့မှဒီမြန်မာပြည်ရဲ့အရေးနဲ့ပတ်သက်ပြီးတော့ဆရာတို့ရှိကရောသူဘာတွေများဒီဆွေးနွေးတိုင်ပင်သွားတာမျိုးတွေရှိပါလဲဆရာ
အများကြီးပါပဲသူကဒီမက်ချန်ပြန်မယ်ဆိုတော့ကျွန်တော်ကပြောမယ်ဆိုနောက်ဆုံးရင်လို့ဖြစ်လာပေါ့လေနော်ကျွန်တော်လည်းတွေ့ခင်သူကဟိုပီစင်တာကိုသွားတယ်တဲ့ပီစင်တာမှာတွေ့ကြရှိတယ်တွေ့ခဲ့တယ်ပေါ့နောက်ဆုံးလို့ရှင်တော့သူတို့ဒီ special envoy နေနဲ့အနည်းပြောမှာရုံးခွန်းနေတဲ့အားလေးကလည်းသူ့ရဲ့တစ်ခုပဲကိုပီကနှစ်တွေကျော်နေတာကကျွန်တော်မကအနေနဲ့ကမြန်မာပြည်မှာရုံးဖွင့်နေပါတယ်ဆိုတော့မြန်မာဆိုရတာကလက်မခံဘူးအခုမှအခက်အခဲကြုံလာမှာမြန်မာဆိုရကဒီ session and why ရုံးကိုဒီပြည်မှာဖွင့်ဝင်ပေးတယ
်ဟုတ်ကဲ့အဲ့တော့ခုနဆရာတို့နဲ့ဆွေးနွေးတဲ့အချိန်မှာပြောခဲ့သလိုပေါ့သူ့အနေနဲ့ဒီပေါင်ကူတဲ့ပုံစံမျိုးနဲ့ညှိနှိုင်းပြီးဆောင်ရွက်သွားမယ်အနေထားလည်းရှိတယ်ဆိုတော့အခုလာခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆရာဘယ်လိုများမြင်မိပါလဲရှင
်ဆရာဆွေးနွေးခဲ့တာသူပြောပါတယ်ဒီ Mondo Key သူ့ကိုတောင်းခံပေးတယ်ပေါ့ဟိုအချိန်ကြီးကကျွန်တော်ကိုစိုးနေပါတယ်သူပြောရလေဒါကိုလည်းပြောရပါပဲပေါ့နော်ကျွန်တော်ကတော့ဒီခိုင်ကိစ္စတခုလည်းပြောရမှာမဟုတ်ဘူးအကုန်လုံးကျေကျေကျေပြောရတယ်အချိန်မှဖြစ်နေတဲ့အချိန်လေးရှာမှဖြစ်နေတဲ့အချိန်လေးနော်စီဝါရေးအချိန်လေးပါတီတွေဖြစ်နေတဲ့အချိန်လေးအကုန်လုံးပြန်လည်းပြောတယ်ပထမဆုံးခီးစဉ်တခုအနေနဲ့ကတော့ဒါတော့အကောင့်ဘက်ကိုမြင်ပါတယ်လေနော်မြန်မာပြည်မှာအရင်ကလာတဲ့ခုကဲမျိုးမျိုးလည်းရှိခဲ့ပြီးဘုလိုတမကဟိုဂျပန်နေမကောင်းဘူးဟုတ်တယ်အမှန်တမ်းပြောရမှာပြန်လည်းပြောရမှာပဲမြန်မာပြည်တစ်ပြက်ကလည်းဒီနောက်ဆုံးဒီနည်းလမ်းမရှိရော်လေနော်ဆက်ဆက်ခါရောရက်ဆက်ခါရောခေါင်းဆောင်နေရဲ့အနေထားကအားလုံးစီပြီးသားပဲနော်ပေါပေါပေါ်ပြီးတော့စိုးလာတယ်ဆက်ခါကျတော့အခုနောက်ဆုံးတော့ခုဒီချင်းသမားကအထုကိုယ်စားရဲ့နော်ပူတာဟိုအခန်းကိုဆက်ရတာပဲလေနော်ဒီရဲ့ရှင်းတာတော့မရှိတော့ဘူးသူ့မယ်နော
်အခုသူ့အတွက်ကရောဘလို့စိန်ခေါ်မှုတွေရှိလာနိုင်မယ်လို့ထင်လဲဆရာတို့နဲ့ဆွေးနွေးတဲ့အခါမှာရောသူ့ကိုဆရာတို့ဘလို့များဒီအကြံပေးခဲ့တာတွေလက်ရှိရင်ဆိုင်ရနိုင်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ဘာတွေများပြောပြပါလဲဆရာ
ဟုတ်ပြီအဲ့ဒါလည်းရေးကြည့်ပါလေကျွန်တော်မနော်ဟိုကုသမကရဲ့အခုလဲဆိုတာကလူ့ခွင့်ရဲ့ပတ်သက်တဲ့ကြည့်ရှိတယ်။အဲ့ဒါလေးတော့ဆောက်အချင်းတွေကမကောင်းဘူးပေါ့နော်။ဒီတွင်းချုပ်ခဲ့အထုကိုယ်စားဆိုတာအရင်ကမစ္စတာဗီဂျင်နမ်ဘရားပဲရှိခဲ့တာ။မစ္စတာဗီဂျင်နမ်ဘရားဆိုရင်လည်းအများကြီးလုပ်ခဲ့ပါလေ။ဒီကကျတော့ဒီညဉ့်ညာရေးဆွေးနွေးပွဲတွေမှာသူပါခဲ့တာပဲ။ထို့သောမစ္စတာနမ်ဘရားရဲ့မန်ဒိတ်ကိုပြောမဆိုရှင်ရရပလိုက်တာကအခု NLD ဆိုရနိုင်ငံတော်တိုင်ပင်အဖွဲ့ကနေကိုရဆက်လိုက်တာ။အခုချိန်ကကျတော့သူ့ကိုယ်စားချက်ကိုပြန်လက်ခံရတယ်။ဒါဆိုရင်ကကျတော့ပါပါနနနဲ့နော်အတင်းတော်ဆုံးလူပြကိုအမျိုးသမီးပြကိုရွေးလိုက်တာသူ့ဘက်ကတော့ဥက္ကဋ္ဌကတော့ဒါပဲပြောပြတော့ဘာပြီးတော့ဒီအချက်သေးလေးရံလေးပြီးတော့ဆက်နိုင်အောင်ဆိုပြီးကျိုးပန်းလာပါပဲခုဘက်ကခေါင်းဆောင်လေးနေနေကလည်းဒါကိုမြင်ဖို့လိုတယ်နော်ဖြစ်ဆက်ဆက်ဖြစ်ပေါင်းများစွာဒီလိုထိပြီးမမြင်နိုင်ချဘူးအဲ့ကြောင့်လည်းအချက်ချင်းတွေ့နေတာ
ဆရာတော့နောက်ဆုံးမှာအဲ့တော့သူကလည်းနေပြီးတော့မှလည်းသူယုံဆိုင်ပြီးလုံနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မှဟိုထက်တဲ့ဝုံပို့ပြီးတော့မှလေ့လာတယ်ဆိုလို့ရှိရင်တော့ဒီမြန်မာပြည်ရဲ့အရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့အလားအလာကောင်းနိုင်တဲ့အနေထားရှိလားဆရာ
ဟုတ်ကဲ့အဲ့လိုမျှော်လင့်ရပါတယ်လေအခုကနိုင်ငံရေး unit တစ်ခုကိုမြန်မာပြည်မှာထားပါဆရာဟိုကအတန်းအတန်းနှိမ့်ရှိအမများပြောခဲ့တာကိုဒီကလက်မခံဘူးအခုမှ chat trade မှာသူ့သက်ခံရတယ်လေကျက်ကျကောင်းတယ်နော်အခုသူ့ရဲ့အထောက်တာလေတကယ်ဝါရင်ကုလသမဂ္ဂအရာရှိတူနော်
ဟုတ်ကဲ့
ဒီတော့ဖွင့်လိုက်ပြီဒီလိုမှကြာဖနာလာပါမယ်တဲ့ပြောတာပေါ့ဒီကကြတော့ပြောရရှိတာလည်းကိုပြောနေရတယ်ဟိုတို့ကတည်းကပြန်လာဖို့ကိစ္စကိုပြောလားဆိုတော့ပြောပါတယ်တဲ့အဲ့ဟိုဘက်ကလည်းပြောဆိုပြေဆောက်တယ်သူတို့ဟိုပြုစပွားနဲ့သူတို့ဒါကိုတုံ့ပြန်ပါတယ်တဲ့အဲ့ပြောတယ်အခုတော့သူတို့စခန်းလေးကိုကြွေးခဲ့တယ်စခန်းလေးကဒါတော့မောင်းတော့ပြောနေသေးတာနော်ဟိုဘက်ကတော့ပြောနေသေးတာမဟုတ်ဘူးအိမ်မောင်းတော့အချင်းလေးကမှ block ရှိရှိုးလဲဆိုတော့သူတို့ပြည်တယ်တဲ့တန်တွေကပို့သူရှိပါတယ်ဒါပေမဲ့ဒီကလည်းပြောလိုက်တယ်ခိုင်ကိစ္စလည်းမကောင်းဘူးနော်ဒီမှာပြက်တာတွေကပြန်ကျင်းနေတာအစ်တချင်မာရောရှမ်းမာရောအကုန်လုံးရှိနေတယ်လို့ဆိုသူသိပါတယ်တဲ့သိပါတယ
်ကျေးဇူးအများကြီးတင်ပါတယ်ဆရာဖြည့်ဖြည
့်ဟုတ်ကဲ့ Okay thank you
ဒေါက်တာခင်ဆောင်ဝဲကိုမဆုမုံကဆက်တွေ့ပြီးမေးမြန်းထားဖြစ်ပါတယ်ခုတစ်ခါမှတော့ဒီမုံကြီးနဲ့ရေဘေးနောက်ဆုံးရအခြေအနေကိုတင်ဆက်ပေးကြပါတယ်အနည်း40ကျော်အတွင်းမှာအဆိုးအဝါဆုံးရေကြီးရေရှမ်းမှုရေတိုက်စားမှုတံကိုခံခဲ့ရတဲ့မုံကြီးနယ်ကရေဘေးကယ်ဆယ်ရေးစခန်းကိုတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သွားပြီးတော့ကြိရှိပြီးတော့ကူညီထောက်ပံ့မှုပေးခဲ့ပါတယ်မုံကြီးနယ်ဒေသအတွင်းရေရော့ကျသွားပေမဲ့လည်းနေအိမ်ပျက်စီးမှုရှုံ့နှွေဝေရောက်မှုတွေကြောင့်ကယ်ဆယ်ရေးစခန်းတွေတချို့မပိတ်သိမ်းနိုင်ပဲရှိနေတဲ့အခြေအနေမှာရှိနေပါတယ်ထိုင်းချီဆိုင်ဒီမြန်မာပိုင်းသတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါရဲ့ရှင
်။ရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့တဲ့မွန်ပြည်နယ်မှာလက်ရှိမှာရေရော့ကျသွားပြီးမှရေမြို့သွင်းမှာကျန်နေတဲ့ယာယီရေဘေးကယ်ဆယ်ရေးစခန်းကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့အဖွဲ့ကနေဒီကနေ့မှလာရောက်ခဲ့တာပါ။
ကျမ်းတော့ကဦးဒီဦးချုပ်နဲ့သူဘုန်းကြီးနဲ့ဦးချုပ်တို့တော်တော်ရေးကြံနဲ့ပါလာပါတယ်။အဲရရောက်ချင်းမကြည့်ဘူး။ကန်ကန်ကဒီကန်ဖွင့်ထားတဲ့ရင်းမျိုးအကားသားယုံလာပါတယ်။ဒီပြည်သားကန်ဒီကိုသူ့ဆောင်နှုတ်ဆက်ပြီးတော့မှပါလာတယ်။ဒီကနေ့ရခါဒီကိုဆန်နေစီကြီးစားဖို့ရိပေါင်းဆွဲတွေကိုပြန်ထူတမ်းပါတယ်။နောက်ပြီးတော့ကျေတဲ့တစ်ခါကိုရောက်နေတဲ့ကျောင်းသားကျောင်းသူကလေးတွေအယောက်400ဒီပြောက်ကိုပေါင်းနဲ့သိရပြန်ထူတမ်းပါတယ်။ဒီနေ့ဒီနေရာကနေလူဖြစ်တာတွေ့စေကောင်းမှုဖြစ်ပြီးတော့ခေါင်းအရောက်လာတဲ့ပြည်လဲနောက်ကျတဲ့ပြည်လဲကပတောင်းမှန်နေပေါ့နော်လက်ရှိအခြေခံရှိပြီးသားဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေမှာဆက်ပြီးတော့အောင်မြောင်လုပ်ကောင်ကြဖို့စရမကြဘူးဒါတွေကိုပြောသွားတာပေါ့ဗျာ
ဒါကြတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေရေးမျိုးကရေးဘေးတန်ခံပြည်သူတွေအတွက်စန္ဒရိတ်ခံနဲ့ရေးဘေးတန်ခံចောင်းသားចောင်းလူတွေအတွက်ပညာသင်ထောက်ပံ့ချေးပေးအပ်လှူဒါန်းတဲ့အကြောင်းရေးမျိုးလူမှုအကျိုးဆောင်ဖွဲ့တွင်းမှုဦးအောင်လှိုင်ဝင်းကပြောဆိုခဲ့တာပါရေးကြီးရေးချမ်းမှုတွေဖြစ်ပွားခဲ့တဲ့မွန်ပြည်နယ်မှာလက်ရှိမှာရေရော့ကျသွားပြီးရာရီကယ်ဆယ်ရေးစခန်းတွေရုပ်သိမ်းခဲ့ပေမဲ့လည်းရေးမျိုးမှာကယ်ဆယ်ရေးစခန်းရှိနေစေလို့ပြည်နယ်ထွေထွေအုပ်ချုပ်ရေးမှုယုံညွန်ကြားရေးမှုဦးစိုးမြင့်ကပြောပါတယ်
ဒီဘာမရှိတော့ပဲစေစေစကားနဲ့ကုန်ထုတ်ကုန်ပါကြီးကဒီဘာပဲကြံနေတာလိုအပ်တာတွေအားလုံးလုပ်ပေးတာပါလေစေစေစကားနှစ်ခုကြံနေတဲ့800ရှိတယ်ခ
ါပြီးခဲ့တဲ့တနင်္လာနေ့ကမွန်ပြည်နယ်မြို့ချောင်းမြို့မှာရေကြီးရေရမှုတွေကြောင့်လူရေ9000ကျော်ယာယီကယ်ဆယ်ရေးစခန်းတွေမှာရှေ့ပြောင်းနေဆိုင်ကြရပါတယ်မော်လမြိုင်မြို့တွင်းမှာယာယီကယ်ဆယ်ရေးစခန်း10ခုကျော်ကရေဘေးဒုက္ခသည်တွေဟာရေကျသွားတာကြောင့်နေရာချင်းကိုပြန်ကြပေးမယ်လေရေမျိုးကယာယီကယ်ဆယ်ရေးစခန်းတွေတော့မပိတ်သိမ်းနိုင်သေးပါဘူးဒီအချိန်ဒီကူတော့ရေမျိုးလူမှုအကျိုးဆောင်ဖွဲ့တွင်းမှုဦးအောင်လိုင်ဝင်းကအခုလိုဆက်ပြောပါတယ
်ရေဘေးဒုက္ခမှာခုလေးဒီတော့အချို့ပြင်းနေပွက်ထားတဲ့ဒီကယ်ဆယ်စခန်းတစ်ခုပေါ့အားကားရုံနဲ့ပြင်းလူသူဓမ္မရုံမှာနေရာ1000လောက်လိရှိပြန်နေပါလေအေးဘူဒီအမောကသူ့မှာလည်းနိုးနေသွားဖြစ်နေတယ်။နောက်အိမ်ကြီးကပြက်စီးတော့တာလေးရှိတယ်။အဲ့ဒီမှာပြင်စင်တာလေးလုပ်ဖို့အတွက်သူအဲ့ဒီခက်ခဲကြောင့်ပြန်နိုင်လို့ဖြစ်လာပေါ့
။ရေးမျိုးကယာယီကယ်ဆယ်စခန်းကရေးဘေးဒုက္ခတဲ့တွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြအေးဦးစာဖွဲ့ကနေလည်းကူညီထောက်ပံ့ပေးနေတယ်လို့လည်းဦးအောင်လှိုင်ဝင်းကပြောပါတယ်။စုံလ16ရက်နေ့ကစပြီးမိုးကြီးခဲ့တာကြောင့်မော်လမြိုင်မှုတုံပေါင်တံမြူစရရေကြက်မြော်စတဲ့မြို့ကြီးချောင်းမြို့မှာရေကြီးရေရှမ်းတာလမ်းပိတ်ဆို့တာမြေပြိုကျတာတွေလူသုံးဦးထက်မနည်းတိုက်စုံမှုတွေဖြစ်ပေါ်လာတာပါစုံလ18ရက်နေ့မှာမိုးတဲတန်စွာရွာသွန်းတာကြောင့်တံမြူစရမြို့နယ်ပငတ်ကြီးရွာဆက်လွတ်ငန်းဧရိယာတွေရေဝင်ရောက်ပြီးကာလတံဖိုးသိန်း4000ကျော်ပျက်စီးခဲ့တဲ့ဆိုပြီးဆက်လွတ်ငန်းရှင်တွေရဲ့စည်းရင်းရသိရှိရကြောင်းပငတ်ရွာဒေသခံမွန်တရင်အေဂျင်စီသတင်းထောက်မိဝန်တကပြောပါတယ်
ဒီစားပိတ်တာချိန်ဟိုကျတော့25တိုင်းနဲ့9500ဆန်းစုံမှုရှိပါတယ်စားပိတ်တာကို150ဆိုတော့ဂါလာတံခိုးအနေနဲ့ပြန်တွက်ကြည့်မယ်ဆိုလို့ရှိရင်4000နဲ့389တိုင်းကျော်လေဒီဆန်းစုံမှုတံခို
းစုံလ18ရက်နေ့မှာရေကြီးမှုကြောင့်မော်လမြိုင်မြို့ကြိုက်တန်လံဖရားရဲ့အရှိပုံမုတ်ဆောင်းတန်းကကြောက်စီနိုင်ရန်ပြိုကျသွားတယ်လို့မှုတုံကြက်မျောသွားတဲ့မော်တော်ကားလမ်းဟာလည်းရေတိုက်စားပျက်စီးပြတ်တောက်သွားခဲ့ပါတယ်ပြည်နယ်တစ်ခုလုံးတိုင်းတန်နဲ့ပျက်စီးဆုံးရှုံးမှုအခြေအနေကိုတော့ပြည်နယ်ထွေထွေအုပ်ချုပ်ရေးမှုယုံညွန်ကြားရေးမှုဦးစိုးမြင့်ကခုလိုပြောပါရယ
်ပျက်စီးဆုံးရှုံးမှုဆင်းရဲလို့တော့ရှိပါပြီလေကြာအဓိကတော့ခရီးကြီးပါပဲကျွန်တော်တော့သိရှိပါဘူးကြာ
မုံပြည်နယ်ကမြို့နယ်တော်များများမှာရေဘေးသိမ့်ခဲ့ပြီးဆုံးရှုံးမှုတန်ဖိုးကျပ်သိမ်းပေါင်း6400ကျော်ရှိခဲ့တယ်လို့မုံပြည်နယ်စုရဖွဲ့ကနေသိရပါရယ်ဒီရက်သက်သက်ပတ်တွင်ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖြင့်အနယ်ရပ်ဝန်းရှင်ကြောင့်ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်၊မကွေးတိုင်း၊စကိုင်းတိုင်း၊အေရဝတီတိုင်းဒေသကြီးတွေမှာရေကြီးရေလျှံမှုလမ်းမဆက်သွယ်ရေးပြတ်သားမှုမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်
။နိုင်ငံရင်တင်ပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဒီထိုင်းကမ္ဘောဒီးယားနယ်စပ်ကဆက်ရုံမှာနှစ်နာရီကြာဖို့ကြိုးစားနေတဲ့မြန်မာလူထုတွေအကြောင်းကိုတင်ဆက်ပေးကြပါတယ်။ထိုင်းကမ္ဘောဒီးယားနယ်စပ်နာကဘတ်ဂျင်ဘူရီခိုင်ဘင်ဘူရီမြို့နယ်ကငါးဖမ်းပိုက်ဆက်ရုံကမြန်မာလူသား282ယောက်ဟာနောက်ကျောင်းပြန်လုအားကနစ်နာကြေးရဖို့တောင်းဆိုရင်းနဲ့လုခွင်ကနေထွက်ခွာခဲ့ရတဲ့အတွက်နိစရာဖုံးကြီးကျောင်းတစ်ခုမှာခိုးလုံနေရင်နစ်နာကြေးရဖို့ကြိုးစားနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘန်ကောက်မြို့မြန်မာတန်ရုံကအလုသမားတန်ရာရှိတွေကလည်းပြည်လဲမှုရအောင်ညှိနှိုင်းပေးနေစေဖြစ်ပါတယ်။ထိုင်းချီဆိုင်ဗီဒီယိုမြန်မာအသင်းတော်မိမကတင်ပြပို့ထားပါတယ်ရှင်
။ထိုင်းကမ္ဘောဒီးယားနယ်စပ်ကပင်ပူရီမြို့နယ်တွေကမြန်မာအလုသမား280ကျော်ဟာလွန်ခဲ့တဲ့နှစ်တွေကစပြီးထိုင်းဥပဒေပါလုံအားကတွေမရတဲ့အတွက်အလို့သမားခွင့်ရကာကွယ်ရုံးတွေကိုတိုင်ကြားခဲ့ရကနေမကြသေးရင်ကပဲလုံအားကတွေအပြည့်ရရှိခဲ့ပါတယ်ဒါပေမဲ့သူတို့ရဲ့နစ်နာခဲ့မှုတွေအတွက်ပြန်ပြီးတောင်းဆိုခဲ့ရမှာတော့အလို့ရှင်ဘက်ကပေးဖို့အတွက်ညှိနှိုင်းနေရဆဲဖြစ်ပါတယ်ဒီနောက်မှာတော့ပြီးခဲ့တဲ့ရက်ကပဲလုပ်ငန်းခွင်ကနေစွန့်ခွာလာခဲ့ရကြောင်းအလို့သမားတွေကိုအကူအညီပေးခဲ့တဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
ဒီနေ့လုံအားကတည်းအိုဒီရောပါအောင်ဆိုဒီနေ့ပြရာကျော်လောက်လုံမာတဲ့နင့်နာနေခဲ့တာအဲ့အဲ့ဒါတွေကိုသူတို့ကဒီ จ้าสูเลยก่อนเนาะลงในตลาดเวลาไอ้มาจ้าสูเลยขามาแล้วว่ากันเลยตั้มมาทาเลยว่ากันเลยยาวไปปีทาเลยอุรีเลยตั้มมาทาเลยอุรีปีว่ายาวไปรู้ตัวยาคุณยี่ปีไรเลยลงในตลาดเวลาอะไรก็เป็นบุรีมาอะกูรอเนี่ยจะนั่งรู้ไอ้เราจ้าเมียนี่นาจีก่อนเนาะทุกทีลงมาเช้าเช้ายีธนาไม่ชาบีไรเลยถ้าเราเปลี่ยนโยบีอุรุลูกชิ้นไอ้เราจ้าเมียนี่นาจีดีมาทุกปีว่าไม่สุดลูกชิ้นเชี่ยมาข้างกรีลูกปีเดียวจะกระนั้นจะกูมาปีอยู่ก่อนเนาะโอเคดูที่เรื่องเชื่อมาทั้งสายทั้งอาณาบริเวณเชื่อมาเราอยู่บางการวันทางกรีบอยู่เลยตัวเองแม่กูจะลากไปจ่าได้เชื่อมาไม่ไปไหนเนาะกูเลยตัวเราบางการพิจารณาว่าไม่ไปไหนเนาะกู
ตัวเราหาอุจจาระสิ่งพิมพ์ยาบางวันต้องกันนั่นเราอยากที่จะมาพิจารณาเลยสุภาพเลย
เนี่ยตรงว่าพิมพ์ยาเดียวหลังจากเราอยากไม่หนีทามอยู่เราเชื่อบางการเรามาเราเชื่อพัฒนาสุดมันนี่รู้มองเท่าไรแล้วโอเค
และชิมาโรพงศ์ยิ่งจะคู่มาคุณลุงนี่เรียนมาลูตานี่เนี่ยเป็นลูมาแต่งยงพักกันเลยจงรักสกุลยันนี่กันลูกศิษย์ลูกตมาปีเลี้ยมูยาบัวจวดตัวยองหินนั่งปีนี่เลยลูกสบายเลยยันนี่บางทีโรปีเลี้ยมูเรียนมียาดีเลยเจ้าแสดงหินนั่งนี่อาเจ็บเจ้าลูกตมาแต่งยาสิกูจ้าพงศ์กันดูดีกันพี่จ้าพี่เกว่าเลยท่านนั่งมามาลูตมาเตียวเหงาเตียวมวยบ้าต้องแต่ไม่แน่ใจเลยสุบินนั่งงานสุยาลีกับขมันท้าจ้าบีเตียวเหงาลูลงนี่จ้าเลยลูกตมาเรียนนี่เนี่ยอุบลีบาขุนยีได้ยาสีขันซาดีบูด้วยท่านสุยาการลูกสองปีท่าบาร์เลยอุบลีบาขุนยีได้ไม่ยาสีบุษย์เนาะลูกตมาขุนยีก้าวไปยงนี่กูแต่งจานันบีนับเพียบเลยเอาหน้าจีปีรามยูรีกูสองเย็บปีเลยสิบาร์เลยเช่น
ไม่มาเตรียมปีพุทธาจีบาร์เลยน่าเสียดายชินีนี่เนี่ยฟิวเอก้าทั้งเลยเนี่ยซีนี่เนี่ยเป็นปีรอวิพันจันปีจีเนี่ยซาลิตาปีบูจีเนี่ยฟิวเอกูติดติชินีตั้งจีเนี่ยสุยเนาะฟิวเออีเมลสับชิดเอ Burmese@viewnews.com กูซาลิตาปีพุทธามาเลยกูดขามาโรอาจารย์สุเนี่ยมุดังขยันเลยมิวจิวเอ็ปต์นากูเต้นเซปีจีมาเลยมีกูงูเลยสมุสุนปีปีสิวเนี่ยนิ่งยันยี่รีฮะมิวจิวมาหินสันยัยเป็นนายเด็กปะวันเจงกูที่ไกเซกิสับชิบาเลยที่จังกูรอกูนิ่งจังกูเต้นเซปีวาเลยไม่ใช่
ปากีสถานยังการาชีมิโอกะยินเทียซูเบะเอลีเล่แต่ชาลูรีโลเวสุญญานันวิโกสิบเจนีวาเร
่ถ้าเกิดใครบันดาเมื่อเอกาวาสเมื่อบุลาตาเอตัวดอมสุนีไม่
พี่โอกะจิโนอุลันขอยเล่ไม่จ้าอุบิอาสุญญานันนี่กะเล่ยามยาเร่ท้อดาทบิเมเล่จิโนบาดานัยมาเล่ชินจาวชินบิอาเมลีทายเมตันนุยกะดีเกสุเรบิอาม
ิโอกะนี่กะรอสุญญานันวิโกปงมันโลเวมั่นอยู่จาบิเมอะเมียซูกะรออะเมียสุญญานีราฮาจ้ามาเยโกทีไกไนเน่โซราตรีมาทามีบ่าวแล้วตลอดสิบแดงตะคู่ยะกราชีมาสุญญาณันฤกปูซูลาไปอาจารย์เจรองหูโกดัสซีเบเน่ต้ายตาပြီးတော့ပုံမှန်စကားပြောဆိုတဲ့အတန်တွေက50ကနေ60ဒက်ဆီဘယ်ရှိပြီးတော့မျိုးထဲမှာရင်အသွားလာအတန်က80ဒက်ဆီဘယ်လောက်အထိရှိပါတယ်85ဒက်ဆီဘယ်လောက်ဆိုရင်စุญญံပြီးတော့စိတ်အနှောက်အယှက်ဖြစ်ရပေမဲ့ဘေးကင်းပါသေးတယ်အဲ့ဒီထက်ပိုသွားရင်တော့လူရဲ့ခန္ဓာကိုယ်ကမခံနိုင်ပါဘူး100ဒက်ဆီဘယ်ကျော်လောက်ဟာဂျက်လေရင်ခေါင်းပေါ်မှာပြန်သွားသလောက်စူညံပြီးတော့ကရာချီမြို့တချို့နေရာတွေမှာအဲ့ဒီလောက်စူညံတယ်လို့မှတ်တမ်းတင်ထားပါတယ်ဒေါက်တာအခွီစာဆာယီက
အဓိကပြဿနာကတော့အကြောအာယုံကိုထိခိုက်စေတာပါနောက်ထပ်ဖြစ်နိုင်တာတွေကတော့စိတ်အနှောက်အယှက်ဖြစ်စေမယ်သွေးတက်စေမယ်နောက်ပြီးတော့အဲ့ဒီကနေနှလုံးရောဂါဖြစ်စေပါတယ
်ကရာချီလို့မြို့မှာအဓိကစူညံတန်ဖြစ်စေတာကရင်းအသွားလာဖြစ်ပါတယ်။ဒီဇက်တွေနဲ့ဆက်ယုံတွေကလည်းစူညံပါတယ်။ဒေတာကန်ရီယက်စ်အီဘရာဟင်က
ကလမ်မော်အတန်တွေစိုက်ကဲမီးစင်းတဲ့ကားကြီးတွေအတန်တွေကြောင့်နားတွေဥလာနိုင်ပါတယ်။အိမ်ပြန်ရောက်ရင်တော့မှနားကဥနေတော
့မှ။ပဂျာနိုင်ရဲ့ကစီကောဒဲနီကလီဟလ်ကီစီ
ဟွန်ဒီမဲဆိုရင်လည်းတစ်ချက်လောက်ပဲနှိပ်ပေါ့။အခုဟာကဟွန်းကိုလက်နဲ့ဖိထားပြီးတော့ပြန်ကိုမလွတ်တော့တာပါ။အဲ့လိုမျိုးလှုပ်တဲ့သူတွေကတခြားသူတွေအတွက်မစင်စားပြရပါပဲ။
ပါကစ္စတန်နိုင်ငံမှာစူညံတန်ထိန်းချုပ်ဖို့အတွက်ဥပဒေကတော့မရှိသေးပါဘူး။တချို့ဒေသရွေးကောက်ပွဲတွေမှာစူညံတန်ကိစ္စတွေဟာဆွေးနွေးရမယ့်ကိစ္စအဖြစ်ထောက်ခံမှုတွေရလာပေမဲ့လည်းဥပဒေဖြစ်ဖို့ကတော့အချိန်ကြာအောင်မှာပါ။အခုလောလောဆယ်မှာတော့လူတဦးချင်းစီမှာစူညံတန်ကိုထိန်းချုပ်ဖို့ကာဟွန်းတီတာကိုရှော့ဖို့နဲ့နှကြက်တက်ထားဖို့လှုံ့ဆော်ရမှာပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်။2018ခုနှစ်ဇွန်လ19ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00အထိအလိုင်းဒိုမီတာ 24.35 32 နဲ့ 51 အပြင်လက်လက်မီတာ 190 တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့အမေရိကန်နိုင်ငံရင်းနဲ့အင်္ဂါညတိုင်းလေလိုင်းအစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆိုတော့ဦးသိန်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင
်။အမေရိကန်ပြည်ထောင်စုအတွင်းမှတ်တမ်းမှတ်ရမယ့်ရွှေပြောင်းလာသူတွေရဲ့သားသမီးတွေကိုမိဘတွေနဲ့ခွဲပြီးထားတဲ့ကိစ္စသမ္မတထရန့်အစိုးရကခုခံပြောဆိုနေတဲ့အချိန်မှာပဲဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းမှာတော့လူဝေမှုကြီးကြပ်ရေးကိုပြန်ပြီးတော့အာရုံစိုက်လာနေကြပါလေလူဝေမှုကြီးကြပ်ရေးဆံရပြောင်းလဲမဲ့ဥပဒေကြမ်းတရက်ကိုအောက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေကြတာပါတရားမဝင်လာတဲ့သူတွေနောက်ခေလွန်ခွင့်ရဖို့ကြိုးစားနေတဲ့သူတွေအပေါ်မှာအရင်တော့အင်မတန်သုံးနှဲခဲ့တဲ့မိသားစုတွေကိုခွဲထားတဲ့မူကိုပြည်ထောင်စုအစိုးရဝန်ထမ်းတွေကကျဉ်းသုံးနေပါတယ်Texas ပြည်နယ်ကဝေါ်မတ်အစောဦးကြီးကိုပြောင်းထားတဲ့နေရာမျိုးတွေမှာအသက်မပြည့်သေးတဲ့ကလေးငယ်1000လောက်ကိုမိဘတွေနဲ့ခွဲထားတာပါအမေရိကန်ဆိုရထုတ်ပြန်တဲ့ဗီဒီယိုမှာကောင်းကောင်းမွန်မွန်ထားရတော့တွေ့ရပါတယ်ဒါပေမဲ့လည်းတရားမဝင်တဲ့ကြားကိုရောက်လာတဲ့သူတွေကိုလုံးဝခွင့်မပြုဘူးဆိုတော့သမ္မတထရန့်ဆိုရရဲ့မူဝါဒအပေါ်မှာလူတွေကဒေါသဖြစ်ပြီးစန့်ကျင်ဆန္ဒပြနေကြတာပ
ါ This is horrifying and we're taking kids as young as 4 months
ကိုချောက်ချားစရာကိစ္စပါလေးလာသားအရွယ်ကလေးကိုတောင်ခေါ်သွားတယ်တနှစ်နှစ်နဲ့ကလေးတွေခွဲထားတယ်ဒါကလူသားမဆန်တဲ့ရက်ဆက်မှုပါ
policy is designed to brighten the parents by
ဒီမူဝါဒကကလေးတွေကိုခွဲထားပြီးမိဘတွေကိုကြောက်အောင်ခြောက်လှန့်နေတာပါကလေးတွေမှာစိတ်တန်ရာတွေကျန်ခဲ့ပါတယ်ဗဟုဆိုးရောက်ဝန်ထမ်းတွေဟာအခြေခံလူခွင့်အတွက်ခိုးလုံခွင့်တောင်းတဲ့သူတွေကိုဟန်တာပိတ်ပင်နေပါတယ
်သမ္မတဒေါ်နယ်ထရန့်ကတော့အများပြည်သူရဲ့လုံခြုံမှုဆိုတာနဲ့လူဝင်မှုကြီးကြပ်ရေးကိစ္စကိုခုခံပြောဆိုနေပါတယ်ပြည်ပတရားမဝင်ရောက်လာသူတွေထဲမှာအမေရိကတိုက်လေပိုင်းနိုင်ငံတွေကရှားဆွေးဂိုင်းသားတွေပါတယ်ဆိုပြီးသူကအခုလိုဆွဆွဲနေတာပ
ါ Thousands of MS-13 gang members who have infiltrated our country so illegally and so
MS-13 လို့ခေါ်တဲ့ရှားဆွေးဂိုင်းကထောင်ထဲချီပြီးဒီနိုင်ငံထဲကိုခိုးဝင်လာကြတာပါလူတက်မယ်အဓမ္မကျင့်မယ်ချင်းချောက်အုပ်ချုပ်မယ်ဆိုတော့ကြောက်စရာကောင်းတဲ့မူအတိုင်းအကြမ်းဖက်မှုတွေဆက်ကျူးလွန်နေကြတာပါ
လူဝေမှုကြီးကြပ်ရေးကြွမ်းကျင်သူတွေနဲ့ဥပဒေပညာရှင်တော်တော်များများကတော့လက်ရှိသမ္မတထရန့်အစိုးရဟာတခြားအစိုးရတွေနဲ့မတူဘဲလူဝေမှုကြီးကြပ်ရေးဥပဒေကိုအဓိပ္ပာယ်ဖွင့်နေတယ်ဆိုပြီးဝေဖန်ပါတယ်ဒီမိုကရက်တွေကတော့အစိုးရမူဝါဒကိုရောသမ္မတထရန့်ရဲ့အမြင်သဘောထားတွေအပေါ်မှာပါဝေဖန်ပြောဆိုနေတာပါဒီမိုကရက်အောက်လွှတ်တော်အမတ်Nancy Pelosi ကအခုလိုပြောပါတယ
် The world there's a recognition that people can seek asylum.
ကမ္ဘာပေါ်မှာလူတွေခိုလုံခွင့်ရှောက်ထားခွင့်ရှိတယ်ဆိုတာသိမှတ်ပြုထားပါတယ်။အမေရိကမှာအမှဒါမရှိဘူးဆိုတာတွေ့နေရပါပြီ
။ Republican ဘက်ကပြင်တင်သွင်းမဲ့လူဝင်မှုကြီးကြပ်ရေးပြောင်းလဲမဲ့ဥပဒေကြမ်းနဲ့ကိုဒီသတင်းပတ်အတွင်းအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်တဲ့အတွက်လွှတ်တော်အမတ်တွေစိတ်လုံရှားနေကြပါတယ်။ Republican အောက်လွှတ်တော်အမတ် Carlos Carvillo ကအခုလိုပြောပါတယ်
။ We said from the beginning we want the House to debate immigration reform and
လူမှုကြီးတဲ့ကိစ္စကိုအောက်လွှတ်တော်မှာအလေးနဲ့အဓိပ္ပာယ်ရှိရှိအခြေအတင်ဆွေးနွေးဖို့ကျွန်တော်အစကတည်းကပြောနေတာပါဆယ်စုနှစ်တည်းအတွင်းတကယ်ပဲဖြစ်လာတော့မဲ့ပုံတွေ့နေရပါတယ
်ဥပဒေကြမ်းရဲ့ slogan ကအမေရိကန်ပြည်ထောင်စုကိုခလေးဘွားတွေကရောက်လာတဲ့မှတ်တမ်းမှတ်ရမယ့်ထောင်ထောင်ချီတဲ့လူတွေကိုတရားဝင်နေထိုင်ခွင့်ရစီမှာဖြစ်ပါတယ်လူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးလုံးဝပြောင်းလဲပြစ်မှာဖြစ်သလိုနေချားလုံခြုံရေးကိုလည်းတွန်းပြင်ချထားရေးအစုပြုမှာပါဒါပေမဲ့လည်းဒီဥပဒေကြမ်းရဲ့ slogan တည်ပြုနိုင်မှုလူရတဲ့ထောက်ခံမဲကြားမရဆိုတာကတော့မသေးကြသေးပါဘူးခင်ဗျာ
ဦးသိန်းထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်သောတာရှင်များရှင်ခုထခါမှာတော့အလုံးစောင့်မြုံနေကြတဲ့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်လှည့်ရောက်ပါပြီကိုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမတ်စုမွန်တို့တင်ဆက်ထားတဲ့တိုင်းလေလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်
ဒီရေတက်ရလေးလိုက်အစီအစဉ်ကကျူးစွာပါတယ်
မြန်မာနိုင်ငံဟာရာသီဥတုဖောက်ပြန်မှုတွေကိုနေ့စဉ်နဲ့တိုင်းသို့သောဝါခံရတဲ့အတိုင်းပြည်တစ်ခုဖြစ်နေပါတယ်။အခုနှစ်မိုးရင်ကာလမှာလည်းတိုင်းနယ်ပြည်နယ်ဒေသကြီးအတော်များများမှာမိုးသည်ရေကြီးမှုတွေဖြစ်ပြီးတော့တချို့အသက်ဆုံးရှုံးမှုတွေရှိခဲ့သလိုဒီလူတွေလည်းထောင်တောင်းချီပြီးတော့အတိဒုက္ခရောက်နေကြပါတယ်။ဒါအပြင်ကောက်ပဲသီနံတွေလည်းအများအပြားပျက်စီးနေရတယ်ဆိုတာဟာဒါအားလုံးကြတိမြင်တွေ့နေရတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်ဒီရာသီဥတုဖောက်ပြန်မှုကိုတရက်အကျိုးသက်ရောက်စေတဲ့တစ်တော့ပြုံးနေမှုတွေဘလောက်အထိမြန်မာနိုင်ငံမှာဆိုးဆိုးဝါးဝါးဖြစ်နေတယ်လဲ။ဒါကိုဘလို့ဟန့်တားကြမလဲဆိုတာကိုကျွန်တော်တို့ဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ပင်တိုင်းဆွေးနွေးကြမယ့်သူတွေကတော့မြန်မာအစိမ်းရောင်ကွန်ရက်ကဆရာမကြီးဒေါ်ဒေဝီတန်စင်နဲ့စိမ့်လန်းအမိမြေပတ်ဝန်းကျင်အဖွဲ့ EcoDep ကဥက္ကဋ္ဌဖြစ်သူဦးဝင်းမျိုးသူတို့ဖြစ်ပါတယ်။ဒီပုဂ္ဂိုလ်တွေဟာဆိုရင်လည်းမြန်မာနိုင်ငံထဲမှာတဘာပောင်ကျင်ထင်းသိမ်းရေးကိစ္စတွေကိုအစဉ်တစိုက်ဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ကျွန်တော်ပထမဆုံးတော့လေလိုက်ပေါ်ကိုဒေါ်လေးဒေဝီတန်စင်ကိုကျွန်တော်လေးဖိတ်ခေါ်ချင်ပါတယ်ခင်ဗျ။တော်လေးကြပါလား
ဟုတ်ကဲ့ရှင်းရှင်းကြတယ
်ဟုတ်ကဲ့တော်လေးရေဟိုကျွန်တော်တို့ဒီတစ်တော့ပြုံးတိမှုကိုဘယ်လိုထင်းသိမ်းကောက်ကြမလဲဆိုတာကိုနောက်ပိုင်းကျရင်ကျွန်တော်တို့ဆွေးနွေးပါမယ်အခုပထမဆုံးတော့မြန်မာနိုင်ငံရဲ့တစ်တော့ပြုံးတိမှုအခြေအနေဟာဘယ်လိုအနေထားမှာရှိနေသလဲဘာကြောင့်မို့လို့ဒီလောက်တောင်ရာသီဥတုအခြေအနေဟာနောက်ပိုင်းမှာတဖြည်းဖြည်းနဲ့ပိုပိုဆိုးဆိုးလာတာလို့ထင်ပါတယ်ဆရာမတော
်လေးကဒါဗမာပြည်အနေနဲ့ဟာရက်ခတ်မှုဟာတစ်ကမ္ဘာလုံးဖြစ်နေတဲ့ကိစ္စပေါ့เนาะကဘာကြီးပြည်ဝင်မှုကြောင့်ရာသီဥတုဖောက်ပြန်တဲ့အထဲမှာတောင်ဗမာပြည်ကနိုင်ငံတစ်ခုအနေနဲ့ပါဝင်နေတာပေါ့เนาะတတော်တွေကတော့ဒါရှိတဲ့အတိုင်းပဲလေเนาะဒီတတော်သမားဒီဆရာဦးဝင်းမျိုးသူကဘယ်လောက်ကြံလဲဗာညာဆိုတာအတိအကျဉ်းကနနဲ့ပြောနိုင်မှာပါဘောလေးတော့ဒီတတော်တွေလုံးဝကိုเนาะဒီမရှိတော့တဲ့အချိန်မှာဒီဈေးဝယ်ဈေးလက်ဒေသတွေမှာမရှိတဲ့အချိန်မှာဟုတ်ကြပြီဥဒိယလည်းတစ်ခက်ကနေပြီးတော့ဒီပြည်မျိုးမျိုးမချနိုင်တဲ့အခါမှာဓာတိဥဒိဖောက်ပြန်နိုင်တဲ့သွားပြီးတော့ဓာတ်ရိုက်ချိုးပြအဲ့ဒီအချိန်မှာအပင်ဆရာကဒါပဲပြောပြောလို့ဒါ landslide ပေါ့ရေပြိုတာတို့ဘာလို့ထိန်းတာနော်ဒီအဲ့တော့ဓာတိမရှိတော့ဘူးဆိုပထမတစ်ချက်ကဓာတ်ပေါင်းမယ်နောက်တစ်ခုကတော့ဒေါ်လေးကိုရှေ့ပေးတာတွေပြီးတာပါနော်အဲ့တော့ရှေ့ပြီးတာတွေဘာလို့ဆိုရင်ဒီကျန်းကျန်းမာတယ်လို့အကုန်လုံးရေပြီးနေရမှုတွေဖြစ်နေเนาะဒီဈေးအနေနဲ့ဒီမြေချောင်းနေနဲ့မြေကြီးတွေမှာရှိလို့ရှိရင်ဒါဈေးနေနဲ့နှုံးနေနဲ့ပြန်ပြီးတော့ဒါမြင့်တက်လာတာဟာလည်းဒါရေကြီးရေရှမ်းချောင်းနေနှောင်းနေမှာဖြစ်တာကိုတွေ့ရပါတယ
်ဟုတ်ကဲ့
နောက်အဓိကတော့ဒီရာသီဥတုကြောင့်မိုးမမှန်လေမမှန်ဖြစ်တော့ရေကြီးတဲ့နေရာတွေကြီးတယ်မိုးခေါင်တဲ့နေရာတွေခေါင်တယ်ဆိုပြီးတော့ဒါဒီဥဒိတံကိုတော်လေးကိုဒါပထမဆုံးခါရအားလို့တော်လေးတော့ဖြစ်ပါမယ
်ဟုတ်ကဲ့တော်လေးကျေးဇူးတင်ပါတယ်အာကျွန်တော်အခုဥဝင်းမျိုးသူကိုလည်းလေးလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥဝင်းမျိုးသူကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့ဥမျိုးသူဥမျိုးသူကတည်တော်ဌာနမှာလည်းလုပ်ခဲ့တယ်ဟိုပေါ့အတွင်းကြကြအခြေအနေတွေလည်းပိုသိတယ်လို့ပြောရမှာပေါ့နော်ဆိုတော့ဒီစောစောကကျွန်တော်မေးတဲ့မေးခွန်းကိုပဲဒီတည်တော်ပြုံးနှိမှုအခြေအနေဟာဘယ်လောက်စောစောဝါဖြစ်နေသလဲဘာကြောင့်များမြန်မာနိုင်ငံရာသီဥတုဟာတစားတစားပို့ပြီးတော့ဆိုးလာရတယ်လို့များယူဆပါသလဲ
။ Okay တတော်ပြုံးတိမှုကတော့နှစ်တင်ပေါ့ဧကတတန်းလောက်ကလုံးဝကိုပျောက်ွယ်နေတာပေါ့နော်။အဲ့လိုဧကတတန်းလောက်ပျောက်ွယ်မှုကကျွန်တော်တို့ကနှစ်ပေါင်း20ကျော်လောက်ကိုစက်တိုက်ကြီးဖြစ်ပေါ်နေတဲ့အခါကျတော့ကျွန်တော်တို့ရဲ့တတော်ဖုံးလွှမ်းမှုကကျွန်တော်တို့62ရာခိုင်နှုန်းပေါ့ကျွန်တော်တို့ဒီ1988ပေါ့ဗျာမတိုင်ခင်62ရာခိုင်နှုန်းကနေခုဆိုရင်42ရာခိုင်နှုန်းလောက်ကြည့်ပဲကျန်တော့လောက်အောင်ဟိုကျွန်တော်ရာခိုင်နှုန်း20ကျော်လောက်ပျောက်သွားတာပေါ့အဲ့တော့ကျန်တဲ့42ရာခိုင်နှုန်းကလည်းတကယ်တမ်းခွဲကြည့်တဲ့အခါကျတော့တကယ်ကောင်းတဲ့တောကောင်းပေါ့ဗျာဆိုတော့တစ်ပင်နေပိတ်နေတဲ့တောကကျွန်တော်ရာခိုင်နှုန်း22 23လောက်ပဲကျန်ပြီးတော့ကျန်တာခက်ကြက်ကြက်တုံးညံ့နေပဲကျန်တော့တာဖြစ်ပါတယ်အဲ့တော့အချိန်တွေကတော်တော်ကိုဆိုးသွားပြီးတော့ကျွန်တော်တို့ဒီညစ်တွေရေတွေကိုထိန်းနိုင်ဖို့အနေထားကိုခက်ခဲတွေဖြစ်လာတာပေါ့နော်အဲ့တော့ခက်ခဲတွေဖြစ်လာတဲ့ခါကျတော့အခုရာသီဥတုကလည်းကမ္ဘာရာသီဥတုကလည်းပြောင်းလဲလာတဲ့ခါကျတော့ကျွန်တော်မထင်မှတ်တဲ့မိုးပေါ့အထူးသဖြင့်မိုးရွာသွန်းမှုပုံစံကကျွန်တော်တို့ကပိုပြီးတော့ပြင်းထန်လာတယ်ပေါ့မိုးကပိုရွာတယ်ပိုရွာတဲ့ဟာကကျွန်တော်တို့ကချိန်တိုတောင်းတဲ့ကာလမှာကျော်လဲကျပိုပြီးပြင်းထန်တယ်ပေါ့အဲ့ဒီပြင်းထန်တဲ့ခါကျတော့ကျွန်တော်ကာကွယ်မရှိတော့တဲ့အဲကိစ္စရဲ့ဒီကြောင့်ကျွန်တော်တို့ကဘူးလေးရဖျုံဖြစ်ဆိုလိုပဲပေါ့နော်ပိုပြီးတော့ကျွန်တော်တို့ဒါဒီရာသီဥတုတောင်းခံရတာဖြစ်ပါတယ်ကျွန်တော်တတော်ကြီးပဲကျွန်တော်ပြောနေလို့လည်းမပြီးသေးဘူးကြာအမှတကယ်ကျွန်တော်တို့ဟိုခံစားနေရတဲ့အကြောင်းတွေမှာဒီမြစ်တွေရဲ့ရေစီးလမ်းကြောင်းတွေဒါပိတ်ဆို့ပြက်စီးတာလည်းတရားခံတစ်ခုနေနဲ့ပါတယ်အထူးသဖြင့်ကျွန်တော်မြေဝမ်းဒေသတွေမှာကျွန်တော်မြစ်တွေရဲ့ရေစီးရေလာတောလာတွေကိုကျွန်တော်ပိတ်ဆို့နေတဲ့ကိစ္စတွေပိတ်ဆို့နေတဲ့ကိစ္စတွေဆိုအစိုးရဆောက်တဲ့ဆေးတွေလည်းပါတော့ဗျာနောက်တစ်ခုက လူတွေတိုးချဲ့တဲ့ခါကျတော့ဒီကညရေလွမ်းလင်ပြင်တွေကပျောက်ဆုံးတဲ့ခါကျတော့ညရေတွေကတော့ပြန်ကြည့်တဲ့ခါကျတော့ပို့ပြီးတော့အောက်ချီအောက်ချီမှာပို့ပြီးဆိုးသွားတဲ့ရေလွမ်းမှုတွေကိုဖြစ်နေပါလေ။ဒီအကြောင်းအရာတွေတော့ဆုံးတဲ့ခါကျတော့ကျွန်တော်တို့က
ဟုတ်ကဲ့ဟုတ်ကဲ့တနည်းတနည်းကျွန်တော်တို့ဒီအခုမိုးရွာရေကြီးမှုတွေကြောင့်ပျက်စီးရတဲ့ကျွန်တော်စိုက်ခင်းနေရလဲမနှဲဘူးလေဒါနိုင်ငံတော်အတွက်ဝင်ငွေထိခိုက်သလိုတောင်သူတွေအဲ့ဒီမှာရေလွှမ်းမိုးတဲ့ဒေသတွေမှာနေကြတဲ့အများပြည်သူအတွက်လည်းကျွန်တော်တို့စီးပွားရေးစားဝတ်နေအကုန်ပြစီဆုံရှုံနှစ်နာကြာတာပေါ့နော်ဆိုတော့အခုဟိုကူဝင်းမြို့သူကိုပဲကျွန်တော်ဆက်ပြီးမေးချင်တာကဒီဦးမြို့သူဟာဒီရပိုင်းထဲမှာပဲကျွန်တော်နေပြီးတော့သွားပြီးတော့အစိုးရတာဝန်ရှိသူတွေနဲ့ဒီကိစ္စကိုဆွေးနွေးခဲ့တယ်ပြောဆိုခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ဘာတွေများဆွေးနွေးဖြစ်ခဲ့သလဲနောက်အစိုးရဘက်ကရောဒီကိစ္စကိုဘယ်လောက်အထိအလေးပေးဆောင်ရွက်နေသလဲအလေးပေးဆောင်ရွက်နေတယ်လို့ဦးဝင်းမြို့သူတို့သိရပါတယ်
အော်အဲ့ဒါကျွန်တော်တို့ကတော့အဓိကမကြသေးခင်ကကျွန်တော်တို့ဖွဲ့ရနေပြီးတော့သူ့ရဲ့နာစာတန်းလေးထုတ်ပါလေကြကျွန်တော်တို့ကအဲ့ဒါပါလဲဆိုတော့ဒီ climate displacement လို့ခေါ်တဲ့ဒီရာသီဥတုပြောင်းလဲမှုတွေကြောင့်ကျွန်တော်တို့ပေါ့နော်လူတွေအုံနဲ့ကျင်းနဲ့ရွှေပြောင်းနေထိုင်မှုတွေဖြစ်လာတယ်ဒီလိုတနည်းအားနဲ့တနည်းအားမတိမငင်ရွှေပြောင်းတဲ့အတွက်ကျွန်တော်လုံခြုံရေးကိုပါချိန်ချောက်လာတယ်နောက်တစ်ခုကဒီစွန့်ခွာရဒေတာမှာရောလူတွေပြောင်းရွှေ့လာတဲ့နေရာတွေမှာပါပိုပြီးခက်ခဲနေရင်ဆိုင်လာရတယ်ပေါ့နော်အဲ့တော့ဒါဒီဘလောက်ပမာဏရှိနေလဲလို့ကြည့်ရင်ကျွန်တော်တို့စောအောင်ပြောတဲ့ဒီကျွန်တော်တို့မြစ်ကြီးပေါ့ဗျာကျွန်တော်မြစ်ကြီးတကယ်မြစ်မာကြီးရဲ့ပတ်ပတ်လည်တမိုင်ပတ်လည်မှာနေတဲ့လူဦးရေအားဖြင့်ကျွန်တော်က6တန်းလောက်ရှိတယ်ဗျာအဲ့တော့အခုရေကြီးပြီဆိုဖြစ်ပြီဆိုဒီ6တန်းတော့လူဦးရေတွေကတနည်းမဟုတ်တနည်းပေါ့ဗျာ20လုံးထိမှာ30လုံးထိမှာအစားရှိတယ်နည်းအငြင်းနဲ့ခံစားနေရတဲ့တနာရှိတယ်နောက်ဒီလက်ဆိုးတာကျွန်တော်ပင်လယ်ရေနဲ့မြင်ညစ်တက်လာတာပေါ့နော်ပင်လယ်ရေတွေကညစ်တက်လာတယ်ဆိုရင်ကျွန်တော် ARV တိုင်းရဲ့ရာခိုင်နှုန်း900ရေနှုန်းကနေပြီးတော့ဒါရာခိုင်နှုန်း30 40စားရှိတယ်ဖြင့်မြင့်တက်လာတဲ့ပမာဏပေါ်မူဒီထိခိုက်မှာဖြစ်တဲ့အတွက်ဒါအကျဉ်းလေးပေါ်ဖြစ်မှာကြီးဖြစ်တဲ့အတွက်ကျွန်တော်နိုင်ငံတော်ကနေပြီးတော့လက်ရှိတွေကနေပြီးတော့ကျွန်တော်တို့ဒီ land bank ကိုခေါ်တဲ့เนาะမြေအပံပေါ့ဗျာမြေကိုခြံထားပြီးတော့ဒီလိုပြောင်းရွှေ့လာမဲ့လူတွေအတွက်ကိုအခုတွေကစဉ်းစားပြီးတော့နေရာတွေခြံထားဖို့အတွက်เนาะစီမံမြေအားစီမံခန့်ခွဲမှုတွေလုပ်ဖို့အတွက်နေရာကိုเนาะစနစ်ကြစီမံခန့်ခွဲပြီးတော့အလွယ်တကူရှောက်ထားတာတွေမပေးဖို့ပေါ့เนาะဒါမျိုးလေးတွေကိုကျွန်တော်တို့ကတိုက်တွန်းပြောဆိုတာပါဗျအဲ့ဒါအဲ့ကိစ္စနဲ့ပဲကျွန်တော်တို့ကတော်ပြီးလက်တော်မှာအဓိကသူသက်ဆိုင်တဲ့အချို့ဒီကောမဒီကိုဆွေးနွေးပြင်ပြတာဖြစ်ပါလိမ့်မယ်သူတို့လည်းစိတ်ဝင်စားကြပါလိမ့်
ဟုတ်ကဲ့။ဟိုနိုင်ငံတော်အစိုးရကရောအခုဟိုဟိုပါပေါ့နော်။ဟိုအရင်တော့ဆိုရင်လည်းဒီစစ်စိုးရလက်ထက်မှာလည်းအာတစ်တော်မပြုံဒီရေတို့တစ်ပင်မခုတ်ရေတို့သူတို့ဆောင်ပုတ်တွေဆိုင်ပုတ်တွေအကြီးကြီးတွေရေးပြီးတော့ဟိုမှာဟိုအနေနဲ့ရရမျိုးတိုင်းနှိပါမှာသူတို့ဆိုင်ပုတ်ကြီးတွေချိတ်ထားတယ်။ဒါပေမဲ့ဆိုင်ပုတ်တင်တိုင်းလည်းတကယ်လုတ်သလားဆိုတာလုတ်သလားမလုတ်ဘူးဆိုတာတော့လူတိုင်းသိတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးရှိလာခဲ့တယ်ပေါ့နော်။အစဉ်တစိုက်တစ်တော်မပြုံဒီရေဟာအရေးကြီးတယ်ဆိုတာဟိုဟိုဆောင်ပုတ်တွေရေးပြီးလုတ်လာကြပြီမယ်။အခုလက်ရှိဟိုဒီမိုကရေစီအစိုးရလက်ထက်ဒါမှမဟုတ်လည်းဒီဟိုပြီးခဲ့တဲ့ဥသိမ်းစင်အစိုးရလက်ထက်မှာဒီမိုကရေစီတပိုင်းအစိုးရလက်ထက်ကစပြီးတော့ဒီပြောင်းလဲမှုတွေပေါ်ဆောင်လာပြီလားအစိုးရရဲ့လှုပ်ဆောင်မှုကရောတတမှုပြုံးဒီဟန်တာမှုလှုပ်ဆောင်မှုတွေကဘယ်လောက်ထိအားရကျင်းနာဆရာကောင်းတယ်လဲဗျာ
ကျိုးတော့ကျိုးပန်းနေတာပေါ့ဗျာအဓိကတော့တတော်ပြုံးဒီရတဲ့အကြောင်းရင်းကအဓိကတည်ရခံပါလဲဆိုတော့ဒါဒီကနှစ်နှစ်သုံးနှစ်လောက်ကကျွန်တော်အာရှဖွံ့ဖြိုးရေးဘဏ်နေပြီးတော့စနစ်ကြလေ့လာထားတဲ့လေ့လာမှုတခုရှိပါတယ်ဘယ်ကောင်တတော်ပြုံးသေးတဲ့အကြောင်းရင်းတွေတော့အများကြီးရှိတယ်ဟိုမှာထင်းချောင်းပြုံးမယ်ဆောင်းပြောလို့လဲလုံးလို့ပြုံးမယ်မျိုးတွေချဲလို့ပြုံးမယ်မတက်တူတွင်တူလို့ပြုံးမယ်ပေါ့နော်အဲဒါမှဘယ်ကောင်ကအဓိကအရေးကြီးဆုံးပြီးတော့လာပြီးတော့နော်ထိခိုက်မှုရှိနေလဲဆိုတော့တကယ်လို့ strategically ပေါ့ဗျာသင်ပညာရဒါဆက်ဆက်မှုရှိရနှစ်ခုပဲထွက်ပါတယ်တစ်ခုကပါလဲဆိုတော့ commercial logging လို့ပြောတဲ့ဒီနော်ကျွန်တော်စီးပွားအဖြစ်တစ်ထုတ်တဲ့လုပ်ငန်းတွေအဲ့ဒါတရားဝင်လည်းဖြစ်မယ်တရားဝင်လည်းဖြစ်မယ်ဒီလုပ်ငန်းရဲ့နောက်တစ်ခုက commercial agriculture လို့ခေါ်တဲ့စီးပွားအဖြစ်စိုက်ခင်းကြီးတွေပေါ့ကုမ္ပဏီကြီးတွေကိုကျွန်တော်တို့ဆောင်ရွက်လို့စိုက်ခင်းကြေးကြီးတွေပေးရတဲ့အကြောင်းရင်းဟာတတော်ပြုံးပြီးစီတဲ့အဓိကတရားခံနှစ်ရက်လို့ပြောပါတယ်ဒါအောင်ကျွန်တော်တို့ကဒီနှစ်ခုကိုကျွန်တော်ကရက်ဆန်းအောင်လုပ်ဖို့ဆိုရင်ဒါအစိုးရအနေနဲ့ဆောင်လို့ illegal logging လို့ခေါ်တဲ့တရားဝင်တစ်ထုတ်တာတွေကိုတားဆီးရမယ်တားဆီးဖို့အတွက်ဆိုရလဲဥရောပသမဂ္ဂနဲ့တော့တိုင်နေနေတာပေါ့တို့တော့လေသူရှိတဲ့အတိုင်းသားနဲ့ဒီတခိုးမှုကကြည်လင်ပြည့်ပြည့်ဖြစ်နေတော့ဒါမလုံနိုင်ဘူးဖြစ်တာပေါ့အဲ့တော့ဒီလက်ရှိဆိုရလက်ထက်မှာတော့ကျွန်တော် commercial agriculture ကိုတော့ဒီ second day ကြီးပေါ့ဒီ second day ကြီးကိုချရတယ်မပေးခဲ့ဘူးပြန်အစ်စ်ချပေးရတော့မရှိဘူးတို့တော့လည်းပဲအစင်ဆက်တော့ပေးခဲ့တဲ့ဒီ second နေရာရှိနေသေးတာဖြစ်တဲ့အတွက်အဲ့မှာလဲကျွန်တော်ကလူမှုရေးပတ်ဝန်းကျင်ပြဿနာကြီးကအများကြီးကြုံတာပါအဲ့တော့ဆိုရလည်းတိုင်းနိုင်ငံကျိုးစားပေးမယ်သူစမ်းဆောင်နိုင်မှုကနည်းနေပေါ့ကျွန်တော်ဆိုတော့လို့ပေါ့ဗျာတတော်ပြုံးတိတာတစ်နှစ်ကိုတစ်တန်းလောက်သူပြန်ဆိုင်တာတော့မှတသိန်းရှိဘူးဗျာအဲ့တော့ကျွန်တော်တို့ကပြုံးတိတာရဲ့ဆယ်ပုံတစ်ပုံအောင်မနေဆိုင်နိုင်တဲ့အနေအထားဖြစ်တော့ငွေကြီးလိုအပ်မှုကလည်းလို ဆိုတော့ဒါနိုင်ငံလုံးနဲ့တကယ်ထိရောက်လို့နိုင်မှာတော့ရအောင်အားနေပါလေဗ
ျ။ဟုတ်ကဲ့ဟုတ်ကဲ့ဦးမျိုးသူလေးလိုက်ပေါ်မှာနေပြပါအောင်ကျေးဇူးတင်ပါတယ်ခင်ဗျာ။အခုကျွန်တော်ဆ iam ဒေဝီတန်စင်ကိုကျွန်တော်ပြန်ပြီးတော့လေးလမ်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါ်လေးဟုတ်ကဲ့ဟုတ်ကဲ့ဒေါ်လေးဒေါ်လေးကိုတိုင်ကလည်းစောင်းပါးတွေရေးမဂ္ဂဇင်းတွေထုတ်ပြီးတော့ဒီဟောပြောပွဲတွေလုပ်ပြီးဒီတဘာပေါင်းချင်းထင်းထင်းရေးတိတော်မပြုံးလူရေးကိစ္စတွေကိုနှစ်ပေါင်းများစွာလှုပ်ဆောင်လာတာပဲလေဆိုတော့ဒီတိတော်မပြုံးလူရေးကိစ္စထင်းထင်းကာကွယ်ရေးကိစ္စတွေလူမှုအကြာဟိုပေါ့ awareness ပေါ့နော်သိရှိလာမှုဟာဘယ်လောက်ထိဟိုဘလောက်ထိတိုးတက်လာပြီလဲ။ဟိုလူတို့ရဲ့လက်ပါဆောင်ရွက်မှုကရောအားရကျဉ်းနှံ့စရာကောင်းသလား။ဘာလို့ဆိုတော့အစိုးရဥပဒေတွေထုတ်ပြန်ပြီးလုပ်နေပေမဲ့လည်းတစ်ခုထုတ်တဲ့လူတွေရှိနေတယ်ဆိုလို့ရှိရင်တစ်ပင်တွေကိုသိတယ်မလား။စီကားမဲ့ခုတ်နေကြတဲ့သူတွေရှိနေသေးတယ်ကတော့ဒါကတော့ဟိုဥပဒေကအရာရောက်မှာမဟုတ်ဘူးလေ။ဆိုတော့ဘလောက်ထိများအားရကျဉ်းနှံ့မှုရှိပြီလဲဆရာဒေါ်လေး။ဟုတ်ကဲ့။အဲ့ဒါတော့ဘုံလုံးဒါအနေနဲ
့เนาะအကုန်လုံးသိနေတာပါ။เนาะဒီတစ်တော့မှအခုအစိုးရအကြောင်းလည်းဖြစ်သွားတယ်တော့ဒါနဲ့တက်တရာပေါင်ခူလာနေတာထွက်နေလို့မယ်လေအဲ့တော့အခုဘာပဲဖြစ်ဖြစ်ဒေါ်လေးတို့အင်းနီလာချင်းဒါအယုံနဲ့ပေါ့နော်ဒါမိတ်ဆွေဖြစ်တဲ့အချိန်မှာဒေါ်လေးကတော့အငဲမ်းပြောလို့ပြောတာရှိတယ်နော်ဒီလိုနှစ်နိုင်ငံချစ်တည်ရေးဆိုတာတရုတ်မြန်မာလည်းမဟုတ်ဘူးဒီကမ္ဘာလုံးမှာမြန်မာနိုင်ငံနဲ့ချစ်တည်ရေးဆိုတာအစိုးရချင်းချစ်လို့မရဘူးဒီလိုလူတို့ကထက်ချစ်မှဖြစ်မှာ
ဟုတ်ကဲ့နော
်ဘာလို့ဒေါ်လေးတို့တိုင်းပြည်ရဲ့ဒီလုံနေတဲ့အလုံးစီပွားရေးလူမှုရေးအလုံးဟာပြည်သူမပါဘူးဆိုရင်နော်ဒီချစ်ကြည်လေးလုပ်တဲ့တိုင်းကြီးကလာပြီးတော့ရင်းနှီးနှုတ်နှံတဲ့ဒါလူတွေလည်းစိတ်ညစ်ရမယ်နော်တော်လေးတို့အစိုးရကိုနိုင်လည်းစိတ်ညစ်တယ်ဒါဒုက္ခအခံဆုံးနဲ့အထူးရောက်ဆုံးကတော့ပြည်သူတွေပဲပေါ့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့တော်လေးကတော့ချစ်ကြည်လေးတိဆောက်တယ်ဆိုလို့ရှိရင်ဒါပြည်သူကိုထည့်ပြီးတော့ချစ်ကြည်လေးအတွက်ရှင်းသားပါနော်နောက်တော့နိုင်ငံတကာမှာလည်းကောင်ကင်ရှင်းနဲ့တက်ပြီးတော့ global warming climate change တို့နော် green economy green growth တို့ဒါတွေကိုထိုးရဲဆိုတာကတက်လာတဲ့သူ့ရဲ့ချစ်အခြေအနေရအစိုးရဟာပြည်သူကိုစားမြန်မာနိုင်ငံ
ဒေါ်လေးဆီယမဒေါ်ဒေဝီတန်စီရဲ့ဖုန်းလိုင်းကအခုပြတ်သွားတယ်ခင်ဗျာတကယ်အရေးကြီးတဲ့နေရာမှာပဲပြတ်သွားတာကျွန်တော်တို့ဟိုဖုန်းလိုင်းကတိတ်မကြောက်ဖြစ်သွားလို့ဆရာဒေါ်လေးကြားပါလားခင်ဗျာโอเคကျွန်တော်တို့ပြန်ဆက်သွယ်ဖို့စူးစမ်းပါမယ်ဟိုပြောနေတဲ့ဟာလေးတွေကျွန်တော်ဆက်ပြီးတော့တော်ရရှင်နေလဲကြားလို့ရအောင်အခုဟိုကျွန်တော်တို့တော်ရရှင်နေလေးလမ်းပေါ်မှာဖိတ်ခေါ်ခင်မှာကျွန်တော်ကြားသိထားတာလေးတခုကတော့ဗာလဲဆိုတော့ဒီပဲခူးရိုးမမှာတာဝန်ကျနေတဲ့ရဲရှာရဲရာရှိတူထန်သိရတာပေါ့လေသူတို့အဲ့ဒီဘက်မှာညဘက်ကင်းဆောင်နေဆိုလို့ရှိရင်တစ်တော့ပဲခူးရိုးမတွေကနေပြီးတော့ညတိုင်းသစ်ခိုးထုတ်တဲ့ကားတွေထွက်တယ်တဲ့ဆိုတော့တတရတော့နေတိုင်းခိုးထုတ်နေကြတာပေါ့နော်အဲ့ဒီခိုးထုတ်ခိုးခုတ်တယ်ခိုးထုတ်တယ်ဆိုတာတွေဖမ်းမိတာမမိတယ်ဆိုတာပဲကြွားတယ်လို့ဖြစ်နေတယ်ခိုးထုတ်တာကတော့ဟိုနေဇတ်ဒေသတွေနဲ့မကအောင်ဘကိုးရွမလိုနေရာကြီးကတော့မှခိုးထုတ်နေကြစေရှိပါတယ်ဆိုတော့ကျွန်တော်အခုတော်ရရှင်ဆွေးနွေးဖို့လေလိုင်းမော်ရောက်နေကြတဲ့တော်ရရှင်တွေကိုလည်းကျွန်တော်ဖိတ်ခေါ်ခြင်းပါတယ်ပထမဆုံးကျွန်တော်ကိုမင်းအောင်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုမင်းအောင်ရှိပါလား
ဟုတ်ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆွေးနွေးပါအောင်ခင်ဗျာဟိုအခုကျွန်တော်တို့
ကျွန်တော်ကအေယာဝီတိုင်းဒေသနာမျိုးနဲ့ဘကိုးအုပ်စုရပါ
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့ကကျွန်တော်တို့ဌာနကတော့တကယ်တော့ဒီကဒီဟိုပါရခိုင်ယူမတောင်ချီအောင်အမှားကျွန်တော်လေးကုံကြီးဆိုတော့ကျွန်တော်အီယာဝီတိုင်းဒီဝကုံအုပ်စုမှာကျွန်တော်တို့ကနေဆုံးအမှားတောကောင်းလေးကောင်းလေးယောက်ထိုင်ပါတယ်ဒါပေမဲ့အဲ့တောကောင်းလေးယောက်ထိုင်တဲ့နေရာမှာကျွန်တော်ပြတ်ပါဆိုရင်ဟိုးလုံခဲ့တဲ့ကျွန်တော်တို့ထောင်ဝဒီအရေးခင်ဖြစ်တဲ့နေတော့ကဆိုးကနေကျွန်းတည်းစိုက်ပါတယ်ကိုအကျွန်းတည်းကဂရုကိုယ်တန်းကိုဒီအပီကြီးကိုဒီမှာဝေယူပြီးခုန်ခိုင်းတာအများကြီးတော့ဒီနေ့ရှိတယ်အကလေးကြီးဆိုအခုညမဆိုအတော်တော်နေမှာဆိုအိုးပိုးဆုံးကြီးလို့ပဲဒီဘာခေါင်းကဓာမီတက်ပြီးအမှကျွန်တော်ခွေလက်နာကုလေးကြီးရှိတယ်အဲ့ဒါကျွန်တော်ပြောချင်တာကုလေးကဟိုဆောင်းကြီးပြောတာတီလူလူအတီလူလူနဲ့မဆိုင်ဘူးတကယ်တော့ကျွန်တော်ပြောချင်တာခုတော့ကောင်းဆိုနိုင်ငံတော်ပြဆန်စားဒါပေမဲ့နိုင်ငံတော်ပြဆန်စားပြီးနိုင်ငံတော်ပြန်တစ္ဆာဖောက်နေလူကြီးဖြစ်နေအဲ့တော့ဒီတတော်ပြုံးကြီးမှုကိုဘုရားမလဲတော်သေးမှုဆိုရင်အဲ့ဒီကငါဒီတော့ကောင်းနေလို့ထုတ်ပြနေကွာအဲ့ဒီပြောထိရောက်အရေးယူဖို့ကောင်းတယ်လို့ထင်တယ်ဘာလို့လဲသူတို့ကိုယ်တိုင်ကိုဒီဥစ္စာကိုလှုပ်ဆောင်တာဘာမှသူပြောလို့မရဘူ
းဟုတ်ကဲ့ကိုမရောက်တော့ကိုမရောက်တော့အခုလို့ဒေတာကနေအခုလို့ဒီကိစ္စ
ကျန်နေမှာရှုပ်စေချင်လို့စေကောင်းဆောင်ကြီးတော်လေးဆံမရောက်နိုင်ရသူမျိုးဒါကြောင့်မလို့နိုင်ငံတော်နေဘုရားကနိုင်ငံတော်အစိုးရလက်အောက်မှာမနေဘဲနဲ့တိုင်းပြည်ထက်ရှိလို့သူမျိုးတတိပုဂ္ဂလ ကိုရှိဘာဘလိုမှန်းခွဲထွက်တာတော့ကျွန်တော်အမှုပဲထင်တယ
်။ကိုမရောက်လို့အခုလိုမျိုးတည်နေတာနစ်ကာလာကြာလာပြီဆိုတော့တက်ဆိုင်ရာတဘောကတော်ကောင်းဟိုဒီမြို့မြို့နယ်အုပ်ချုပ်ရေးပဲဖြစ်ဖြစ်ဒါမှမဟုတ်တိုင်းဒေသကြီးအစိုးရတာဝန်ရှိသူပဲဖြစ်ဖြစ်တိုင်နာတို့ဘာလို့မရှိဘူးလားဗျဒေသကနေကအကုန်မရောက်မဖြစ်ဘူ
းကျွန်တော်ကိုယ်တိုင်တိုင်တယ်ကျွန်တော်ကိုယ်တိုင်ပတိဟိုတက်တိုင်ကြီးပဲမနစ်ကမလင်းရတဲ့ခါအဆင်ဖန်တယ်ဆင်းပတ်နေကြရပြီလားဘာမှမရှိဒီရက်ရောက်တော့ဒီကနေ့ပတ်ဆံပါပြီးပြီးကျပြန်သွားကြမှာလို့ပဲအဲ့နဲ့မနစ်ကတော့ကျွန်တော်ပတိမှာအဲ့ဒီအပင်ရတဲ့တော့ဦးကြီးနဲ့တွန်းနေတော့မနစ်ကတော့တခါစကားများဦးလာမှာကျွန်တော်အဲ့ဒီတင်မှာကိုတက်ပြီးကျွန်တော်တို့ဟို
ဆိုတော့အရေးယူအရေးအဲ့ဒီတက်တော့ကောင်းနေရအရေးယူခဏထိအရေးယူခံရတယ်ဆိုတာမရှိသေးဘူးပေါ့
ဘာမှမရှိဘူးကျွန်တော်အဲ့ဒီတော့ကတော့ကျွန်တော်ကအဲ့ကျုပ်ထားနေမှာ၄ယောက်ရှိတယ
်အဲ့ဒ
ီယောက်ကိုလှုပ်ရှားတာပေါ့ဘာလို့ဒီကြီးဘာမှပြောလို့မရဘူ
းဟုတ်ကဲ့
ကျွန်တော်ဆိုရင်ဒါအမုန်းခံကျွန်တော်ဆိုရင်ဒါအမုန်းခံအတိုင်းဆုံးမှတော်ဆိုရင
်ဟုတ်ကဲ့ဟုတ်ကဲ့ကိုမရောက်ကျေးဇူးတင်ပါတယ်ခင်ဗျဝင်ဆွေးနွေးပေးတာဟုတ်ကဲ့နောက်ပြီးတော့ကျွန်တော်အခုဆက်ပြီးတော့ဒီလေလိုက်ပါဟိုကိုကျော်မြင့်တင်ဆိုတာရခိုင်ပြည်နယ်ပုံနေကျွန်းမြို့နယ်ကကိုကျော်မြင့်တင်ကိုဖိတ်ခေါ်ကြပါခင်ဗျ။ဟု
တ်ကဲ့ပါခင်ဗျာရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ဆွေးနွေးပါခင်ဗျာလိုရင်တူရှင်းလေးဆွေးနွေးပေးပါလားဟုတ်ကဲ့
။ဟုတ်ကဲ့ပါအဓိကပါလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံတော်ဝန်ပေါ့ဗျာနိုင်ငံတော်ဝန်မှာဒီတက်တော့ပြုံးပြင်းမှုတွေရှိနေတာပေါ့နော်။အဲ့ဒါကိုဗီယက်ဆက်ဒီတက်စီနေတဲ့အတွက်နိုင်ငံတော်အချက်ချက်နိုင်ငံတော်ဆီအောင်မှာတာဝန်ရှိပါတယ်ခင်ဗျာ။ကျွန်တော်တို့ရခိုင်ရုံးမတောင်တိုင်းမှာလေကျွန်တော်တို့တစ်ပင်ဒီမရှိတော့ပါဘူးခင်ဗျာအကုန်လုံးကျွန်တော်ဟိုပါလဲအကုန်ဝါပင်တွေပဲကျန်သွားတယ်ဒီပင်ကအကုန်လုံးကပါလေတက်စီကုန်လည်းဖောက်တယ်ပေါ့။ဘိုက်ဒီပင်ကနိုင်ငံတော်အစိုးရနိုင်ငံတော်အုပ်ချုပ်တဲ့အစိုးရပေါ်မှာကြီးပါတယ်။ဒါနေဆဲဒေသမှာရှိတဲ့နေဆဲဒေသတွေပေါ့နော်။အကုန်လုံးကိုနေပြီးတော့တစ်တော့တွေပေါ့နော်။မတူတရားကိုထောက်ပေါက်တွေပေါ့။တရားမဝင်ပြေရောနိုင်ငံ၆ကိုထွက်တဲ့ဟိုပါတော့။အဲ့တရားမဝင်ခုတ်တဲ့ဟိုပေါ့နော်။အဲ့ဒါတစ်တူကိုနေပြီးတော့တားစီဖို့တော့နိုင်ငံတော်အစိုးရမှာတာဝန်ရှိပါတယ်
။ဟုတ်ကဲ့။
ဒီကတနိုင်ငံလုံးမှာရှိတဲ့ကျွန်တော်တစ်တော့တွေကိုနိုင်ငံတော်အစိုးရအနေနဲ့ကျွန်တော်ပေါ့နော်။တစ်တော့တွေလုံးဝမခုတ်ရဘူးနော်။အဲ့လိုနေပြီးတော့တစ်တော့တွေကိုမတူတရားကိုတော့နိုင်ငံတော်အစိုးရကသက်ဆိုင်ရာတိုင်းနယ်ပြည်နယ်ဆိုရတိုင်းနယ်တိုက်ဒေသကြီးနယ်ပြည်နယ်ဆိုရအဖွဲ့မှလည်းတာဝန်ရှိတယ်။နိုင်ငံတော်အစိုးရပြည်တော်စုဆိုရမှလည်းတာဝန်ရှိပါတယ်ခင်ဗျာ။ဒါတွေကိုနိုင်ငံတော်စစ်တော်ရဲ့တဘောပင်းဝင်တဲ့စစ်တော်ရဲ့ဝန်ကြီးဌာနကတတိယရောက်အကောက်တွေပေါ်ပြီးတယောက်စစ်တော်ဝန်ကြီးဌာနရဲ့စစ်တော်ဥပဒေနဲ့အညီပေါ်တတိယရောက်ဥပဒေရအညီဆောင်ရွက်ဖို့လိုရပါတယ်။နောက်ပြီးတော့နိုင်ငံပြည်သူလူထုတွေအားလည်းပါလဲဆိုတော့ဒီစစ်တော်တွေကိုပြည်ပေါ်နေမှာခုတ်ဖို့လိုရပါတယ်။လူတွေရဲ့အတိတ်တရားနဲ့နောက်ပြီးမိုးတွင်းမှာမိုးရာသီမှာအဲဒီအစနတဲ့ဂိုင်းစနစ်တွေမှာတရှိဖို့တော့ဒီနိုင်ငံတော်တယောက်ချင်းတယောက်ချင်းဒီမှာလေတာဝန်ရှိတယ်တစ်ပွန်နေနောက်ထပ်အစားထုတ်ပြီးတော့ပြင်နေစစ်ပြုတ်ဖို့တော့ဒါလိုရပါလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်မြင့်တင်အများကြီးကျေးဇူးတင်ပါခင်ဗျာဝင်ဆင်းနေပြီလားကျွန်တော်တို့မြန်မာနိုင်ငံထဲမှာခီးသွားရဆိုရင်လည်းနေရီရောက်တယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်အပါဝင်ပေါ့တောင်ကုန်းနေရာဆိုလို့ရှိရင်များသောဖြင့်တစ်တော်တွေပြုံးတိပြီးတော့ကဒုံးတွေဖြစ်နေကြတာအများစုတွေ့ရတယ်ဆိုတော့တစ်တော်ပြုံးတိမှုဟာတော်တော်လေးကိုစိုးစိုးဝါဖြစ်နေတယ်ဆိုတော့ဒါသိသားပါတယ်အခုဆက်ပြီးတော့ဒီသောရရှင်တွေက Facebook ပေါ်ကနေပြီးတော့ဝင်ဆွေးနွေးထားတာတွေကိုလည်းကျွန်တော်တို့ဖတ်ပြနေမှာမအိတ်တန်စင်ဖတ်ပြပေးပါဦး
ဟုတ်ကဲ့ပါရှင်ဖွဲ့တိုးဆိုပြီးတော့နာမည်နဲ့ရေးထားတာကြတော့မတရားလောဘကြောင့်တဘာဝပတ်ဝန်းကျင်တွေကိုလူသားတွေဖျက်ဆီးနေတယ်ရာသီဥတုလည်းစိုးဝါပြောင်းလဲလာနေတယ်ဆိုပြီးရေးထားပါတယ်ကိုစိုးကူကတော့တစ်တော်တွေပြောင်းအောင်ခုတ်ရောင်းရင်ဘာတွေဖြစ်တယ်လဲဆိုတာကိုတော့တိလောက်တဲ့အသိဉာဏ်ဗဟုသုတမရှိတဲ့အတိုင်းပြည်မှာဒါမျိုးတွေဖြစ်နေတာမဆန်းပါဘူးလေဆိုပြီးရေးထားပါတယ်ကိုကြီးရွှေဆိုတဲ့သူကတော့အဓိကတော့တစ်တော်တွေပြုံးသွားတာကအဓိကပါနိုင်ငံကိုခေဆက်ဆက်ကတစ်တွေခိုးထုတ်ခိုးရောင်းစားနေကြတာလေစဉ်းစားကြည့်ကြပေတော့ခိုးထုတ်လို့ဖမ်းမိလိုက်တဲ့တစ်တွေတောင်တစ်ခါခိုးယူသွားကြတယ်ဆိုတော့ဒီနိုင်ငံရေကြီးရေရှမ်းမှုမဖြစ်ဘယ်နိုင်ငံဖြစ်ကြအောင်ပါလဲပြောပြောနေတာကိုပလက်လန့်ပြီးတော့တတွေးထွေးနေရသလိုပါပဲဆိုပြီးတော့သူကရေးသားထားတာပါနောက်ပြီးတော့ဆောရိုမီယိုကတော့ဘယ်အစိုးရပဲတက်တဘာဝဘေးရန်နေတဲ့ကိစ္စတွေအတွက်ဘာမှကြိုတင်ပြင်ဆင်ထားခြင်းမရှိတာအဆိုးဆုံးပဲဂျပန်ပြည်မှာငရင်ခဏခဏလှုပ်တယ်ရေကြီးတယ်မြေပြိုတယ်ဆူနာမီခဏခဏဖြစ်တယ်အားလုံးကြိုတင်ပြီးတော့ပြင်ဆင်ဇက်တိုက်ထားတယ်ကြိုမြင်ပြီးတော့ကြိုပြင်မှရမယ်ဆိုပြီးရေးထားပါတယ်ရဲမုံကတော့ရေကြီးမှုနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့မိမိတို့တစ်တော်ဦးစီးအရာရှိများကိုတတော်မပြုံးစီးအောင်လို့တိတိကျကျအရေးယူကင်တွယ်ဖို့လိုပြီးလို့ထင်ပါတယ်ဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်ဦးဝင်းမျိုးသူကိုလေလိုက်ပေါ်ပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဦးမျိုးသူရဲ့ဒီတစ်တော်ဦးစီးရာရှိတွေအကျင့်ပြချစားတဲ့အကြောင်းကတော့စောစောဆွေးနွေးသွားတဲ့အထက်မှာဟိုပေါ့ကိုမင်းအောင်ဆွေးနွေးသွားတဲ့အထက်မှာလည်းပါပါတယ်နောက်ပြီးတော့အခုသောရရှင်နေစာရေးပြီးတော့ကျွန်တော်တို့ရှိကိုဝင်ဆွေးနွေးကြတဲ့အထက်မှာလည်းပါပါတယ်ဆိုတော့ဒီဟာကတော့ဟိုဦးမျိုးသူကတစ်တော်ဦးစီးဌာနမှာလည်းလုပ်ခဲ့ဖို့တော့ဘယ်လောက်ထိများကြည်ကြည်ပြန်ပြန်ဖြစ်နေတယ်လဲသူတို့ကဟိုနောက်ဆုံးဟွာလို့ပေါ့နော်ခံကြုတ်လို့ဖြစ်နေတာပေါ့သူတို့ကခွင့်သူတို့ကတိုင်နေဆိုရင်လဲဒါတစ်တော်တစ်ခိုးထုတ်တာတွေကဖမ်းမိမှာပဲမတိုင်ဘူးဆိုရင်လဲလွတ်ပေးထားရင်လဲဒါဟိုခိုးထုတ်သွားလို့ရတာပဲဆိုတော့သူတို့ကနောက်ဆုံးခံတတ်လို့ဖြစ်နေတော့သူတို့ကြားထဲမှာအကျင့်ပြချစားမှာဘယ်လောက်များကျေစပြန်ဖြစ်နေတယ်လဲဗျာ
အဲတိုင်းမှာတခုဒီတော့ရှိမှာပေါ့ဗျာဒါမြင်လို့မရပါဘူးသူတို့လည်းတစ်ချိန်တည်းမှာဒီကျွန်တော်ပြင်ပါတယ်ဦးတေးစင်ဆိုရလက်ထက်တည်းကရောအခုဒီကျွန်တော်ဒေါန်ဆန်းစုကြည်တက်လာတဲ့ဒီဆိုရလက်ထက်မှာရော ကျွန်တော်မိခန္ဓာအနေနဲ့ကတော့ဒီဥလိစုံမိုးရေးကိုအရင်အတည်းပို့လို့လာတယ်ကိုဗစ်စစ်တွေဖန်လာတယ်အောက်ခြေတင်းကြပ်လို့တာလည်းဒါဆောင်ရွက်ချက်တစ်ခုအနေနဲ့ကျွန်တော်မြင်နိုင်ပါတယ်ဒါတော့လည်းပဲလုံးဝဒီအာဂတိလိုက်စားမှုအောက်ခြေမှာကျောက်သွားမှုဆိုတော့ကျွန်တော်တန်းကြီးမှာအချက်လက်တွေအများရှိတာပါအဲ့တော့အဂတိလိုက်စားမှုဖြစ်တဲ့နေရာမှာလည်းချို့ရတကတရေဝင်ဝင်နဲ့ကျွန်တော်ဖန်းကျင်နဲ့တရေဝင်ဥပဒေစိုးမိုးကိုလုံးချင်တဲ့ဝင်နေနေလည်းအများကြီးရှိပါတယ်တို့လည်းတို့မလုံးနိုင်တဲ့ကိစ္စကဘာလဲဆိုတော့တော့တင်းချက်ဒီဟာတရားရုံးကျုံးကိုဆွဲပြီးကျင်မယ်ဆိုရင်မှလက်ရှိတော့ဥပဒေတွေကအပြော့နေတာတော့တော့တရားရုံးတော့နော်သူလည်းဆက်ဆက်နေတဲ့ဌာနဆိုင်ရာဖွဲ့စည်းတွေကလည်းဒီပေါ်မှာနော်သိပြီးတော့တရေဝင်ဝင်ထားလို့ပြင်းနေတယ်မလုံးတဲ့ခါကျတော့ဖန်းတာဖန်းတယ်နော်နောက်ပြန်တော့လေအဲ့လူတွေကကုန်လွတ်သွားတာပဲဆိုရခရောလေဒါဥရိစုံမွေးလောက်ရတဲ့တတော်ဝင်နေတဲ့တွေကအရန်ကိုခက်ခဲပါတယ
်ဟုတ်တယ်
သူကဒီတတော်ဆွာပြောလို့ပြုံးပြေးကိုလုပ်တယ်ဆန်းတဲ့ဒီတရားတစ်ခုရဲ့လူတွေကလည်းလက်နဲ့ကန်ဖွဲ့စည်းနေတယ်ဆက်ဆက်နေတယ်အဲ့ဒါကဆွာပြောလို့ဒီပြည်သူ့စစ်ဖွဲ့ရော not the mean လက်နဲ့ကန်တွေရောဆိုတော့သူတို့အနေနဲ့ကလုံနိုင်တဲ့အခါအကန့်အသတ်ဖြစ်တဲ့အတွက်ဒီတရားဥရိစုံမွေးရတော့လုံတော့လို့ရမယ်တော်တော်လေတရားရင်တော့ဖြေတော့မဟုတ်ဘူးခင်ဗျအဓိကစိုးရွားတုတ်တက်ရင်းနဲ့ပြည်သူလူထုကပါပူပေါင်းပါဝင်ပြီးကာကွယ်လာနိုင်တဲ့စနစ်တစ်ခုပေါ်လာမှဒါတတော်ထင်းထင်းရေးကိုတော့ကာကွယ်ရေးကိုအဓိကလုပ်နိုင်မယ်လို့တော့ဒီလိုပဲကျွန်တော်တို့ကယုံကြည်ပါတယ
်ဟုတ်ကဲ့ဦးမြတ်သူကျေးဇူးတင်ပါတယ်အခုဆံမကြီးတော်ဒေဝီတန်ရှင်လေးလိုက်မှပြန်ရောက်လာပြီဆိုတော့ကျွန်တော်ဒေါ်လေးကိုပဲထပ်ပြီးတော့လေးလိုက်မှဖိတ်ခေါ်ချင်ပါတယ်တော်လေးအဲ့တော့
စောစော
ပြောနေတဲ့စကားကလည်းဟိုကောင်းကင်းရောက်မှပြတ်သွားသလိုဖြစ်နေတော့ကျွန်တော်တို့လည်းအချိန်အသေးမရတော့10မိနစ်တောင်မရှိတော့ဘူးဖြစ်သွားတယ
်
ဆိုတော့တော်လေးအဲ့တစ်တော့ပြုံးနေမှုဟန်တာရေးနဲ့ပတ်သက်ပြီးတော့အဓိကလှုပ်ဆောင်ခြင်းနဲ့အချက်တွေပြည်သူရောအစိုးရရောပေါ့နော်အဲ့လိုရင်းတူရှင်လေးကျွန်တော်တို့စက္ကန့်40လောက်ပြောပြပါလား
ဟုတ်ကဲ့ဒုနာမေးတဲ့ဟာနဲ့ဆိုလို့ရှိရင်တော်လေးတို့ကအခုဒီတစ်တော့ဘက်မှာတော့တော်လေးတို့ဒီတဘာဝနဲ့တရားစာကဌာနဟိုရင်းဖြစ်တယ်လို့ထင်တယ်ကြီးအနေရပေါ့နော် law enforcement အနေနဲ့နော်အဲ့တော့ဒေါ်လေးတို့ကတော့အခုတတော်အစားဝါးကိုစိုက်ဖို့ဒေါ်လေးတို့ဒီမြမအစိမ်းအောင်ကိုရက်ကနေပြီးတော့ဒါအားပေးနေပါတယ်ဘာကြောင့်လဲဆိုတော့ဒါကအောက်ခြေမှာရှိတဲ့လူတွေရဲ့ဒီဟိုရင်းပေါ့ sustainable development လို့ခေါ်မှာပေါ့သူရဲ့ livelihood အတွက်ပေါ့နော်ဒေါ်လေးတို့ဒါကိုတင်နန်းနေနော်နောက်တော့ဒီပွဲတွေမှာဒီဝါးနဲ့လောက်တဲ့ပစ္စည်းတွေကိုဒီအခြေခံကြည့်ရအောင်လို့ဒေါ်လေးတို့ဒါတွေကိုလုပ်ပေးနေပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒေါ်လေးကျေးဇူးတင်ပါတယ်ခင်ဗျဦးဝင်းမျိုးသူရောနောက်ပြီးတော့ဝင်ဆွေးနွေးကြတဲ့သူတွေရော Facebook ကနေပြီးတော့ဝင်ဆွေးနွေးကြတဲ့သူတွေရောနောက်ကျွန်တော်တို့ comment တွေကိုမဖတ်မခင်နိုင်တဲ့အတွက်လည်းတောင်းပန်အပ်ပါတယ်နောက်တစ်ပတ်မှာကျွန်တော်တို့ထပ်ဆုံကြပြီးတော့ပါခင
်ဗျာကျွန်တော်လည်းအစီအစဉ်ထုတ်လို့ရမှုမဆုမွန်တင်ဆက်ထားတဲ့ဒိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ဒိုင်းလေးလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင်ကိုရိုနာဆောင်ရမြန်မာနိုင်ငံတကာသတင်းကြေညာပုံမှတ်သတင်းထိုက်ကကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းနယ်စပ်မှာလူဝင်မှုကြီးချက်ရေးအာဏာပိုင်တွေကမိဘတွေနဲ့ခွဲပြီးထိမ့်သိမ်းထားတဲ့ကလေးငယ်တွေရဲ့မိဘတွေနဲ့ပြန်တွေ့ရဖို့ငိုရိုတောင်းပန်နေကြတဲ့အသံဖိုင်တစ်ခုမနေ့ကထွက်ပေါ်လာပြီးတဲ့နောက်မှာတော့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလုံးဝတိမခံတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့မူဝါဒအသစ်နဲ့အစိုးရအပေါ်မှာဝေဖန်မှုတွေပိုပြီးတော့ပြင်းထန်လာပါတယ်။စွန်စန်းဖော်ထုတ်သတင်းရေးသားတင်ပြတဲ့ ProPublica ကနေ10မိနစ်ကြာအသံဖိုင်ကိုလွှင့်တင်ခဲ့တာဖြစ်ပါတယ်။ဘယ်သူဘယ်ဝါမှမသိရတဲ့ဖွင့်ချသူတို့ကအဲ့ဒီအသံဖိုင်ကိုပြည်သူအခွင့်အရေးဆိုင်ရာရှေ့နေတူထံပေးရခဲ့တာဖြစ်ပြီးအဲ့ဒီရှေ့နေထံကနေတဆင့်ရရှိခဲ့တာလို့ ProPublica ကပြောဆိုထားပါတယ်။ American နဲ့တောင်ကိုရီးယားအရာရှိတွေကလာမယ့်ဩဂုတ်လမှာပူရဲစည်ရေးလေ့ကျင့်မယ့်အစီအစဉ်ကိုဖြတ်သိမ်းဖို့သဘောတူလိုက်ကြပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားပြီးခဲ့တဲ့သတင်းပတ်စင်ကာပူထိပ်သီးဆွေးနွေးပွဲမှာရရှိထားတဲ့သဘောတူညီချက်တွေကိုအကောင့်ထဲဖွင့်နိုင်မှုမျှော်လင့်တယ်လို့တရုတ်သမ္မတရဲ့ပြောဆိုချက်ကိုတရုတ်နိုင်ငံမှာ CCTV ကဖော်ပြသွားပါတယ်။တရုတ်ကွန်ပစ္စည်းတွေအပေါ်မှာအမေရိကန်ဘက်ကနောက်ထပ်အခွန်တိုးကောက်တာတွေဆက်လုပ်မယ်ဆိုရင်တော့တင့်တော်တယ်လို့တံပြန်ဆောင်ရွက်သွားမယ်လို့တရုတ်ဘက်ကဒီကနေ့မှပဲတုံ့ပြန်ပြောဆိုလိုက်ပါတယ်ရှင်။
သတင်းကြေညာကိုမတ်တင်ကြီးထက်ကကြီးညာပေးကြတာပါ။ဒီညထွေစီစဉ်ထုတ်လို့ရမှုကတော့မတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပီတာဟန်နင်းဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ Fury American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်နိုင်ထိလိုင်းတိုမီတာ24 40 48 50ဖြင့်လှလတ်မီတာ190တို့ကနေလည်းတိုင်းဖန်ယူနာဆင်နိုင်ပါတယ်။ Fury ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုလည်းညတိုင်း9:00နာရီမှာကြည့်ရှုနိုင်ပါရဲ့ရှင်ဗီဒီယိုကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင
် This program has come to you from the Voice of America, Washington.